Welcome to the Voice of America in Burmese.
Minglam ne khe ma sha. Washington ne ro view American tan ga ne 2020 November la she. Tining rin ne mne khen season 2 go Myanmar san no jain mne 6 nai ga ni 9 nai thi. Line no meter 2440 ne 51. Line no meter 190 ro ga ni thon lwin pe ni ba bi. Chama khin myo tat ba. Di mne khen tadin rwe go ko nyan win yaung ne du pyo pya pe ba me. 2020 ပြည့်နှစ် American သမ္မတရွေးကောက်ပွဲမှာ Democratic သမ္မတလောင်း Joe Biden ကိုအနိုင်ရသူဖြစ်နေ American သတင်းမီဒီယာအသီးသီးကတွက်ချက်ကြေညာလိုက်ပြီးဖြစ်ပါတယ်။အခုလိုသတင်းမီဒီယာတွေကကြေညာခဲ့ပြီးမကြာခင်မှာပဲ Joe Biden ကနိုင်ငံတွင်းစည်းလုံးညှဉ်းညွတ်ချက်ဖို့အတွက်ကြေညာချက်ထုတ်ပြန်ပန်ကြားလိုက်ပါတယ်။မဲဆွယ်ပွဲတွေပြီးစီးသွားပြီဖြစ်ပြီးဒီချိန်မှာအရင်တုန်းကတစ်ဖက်နဲ့တစ်ဖက်ပြင်းပြင်းထန်ထန်ပြောကြားခဲ့တာတွေနဲ့ဒေါသတွေကိုအတိတ်မှာထားခဲ့ဖို့နဲ့တနင်္ဂနွေတူလက်တွဲရမယ်အချိန်ဖြစ်ကြောင်းပြောကြခဲ့သလိုအမေရိကန်နိုင်ငံအတွက်စီးလုံးညီညွတ်ရမယ်အချိန်ဖြစ်ကြောင်းလည်းပြောကြခဲ့တာပါအခုဆိုရင်ဂျိုးဘိုင်ဒန်ဟာအမေရိကန်သမိုင်းမှာအသက်ကြီးဆုံးသမ္မတဖြစ်နေမှတ်တမ်းဝင်မယ်အခြေအနေရှိသွားပြီဖြစ်ပါတယ်သူဟာရွေးကောက်ပွဲအနိုင်ရချိန်မှာအသက်88နှစ်နီးပါးရှိနေပါပြီဂျိုးဘိုင်ဒန်ရဲ့ဒုတိယသမ္မတရောင်းဖြစ်သူအထက်လွှတ်တော်မှကမ်လာဟဲရစ်ဟာလည်းအမေရိကန်သမိုင်းမှာလူမျိုးမဟုတ်တဲ့တခြားလူမျိုးသွေးဆက်သူတွေကပထမဆုံးဒုသမရအဖြစ်နဲ့မှတ်တမ်းဝင်သွားပါပြီ။နိုဝင်ဘာ3ရက်နေ့မှာအမေရိကန်သမရရွေးကောက်ပွဲအတွက်မဲပေးခဲ့ကြပြီး၄ရက်ကြာမှသတင်းဌာနတွေကအခုလိုခန့်မှန်းကြေညာလိုက်တာပါ။နိုဝင်ဘာလ3ရက်နေ့မှာသမရရွေးကောက်ပွဲအတွက်မဲပေးခဲ့ကြပြီး၄ရက်ကြာမှသတင်းဌာနတွေကအခုလိုခန့်မှန်းကြေညာလိုက်တာဖြစ်ပါတယ်။ပြည်내အသီးသီးကသက်ဆိုင်ရာရွေးကောက်ပွဲရလဒ်တွေကိုတော့တရားဝင်ကြေညာအောင်မှဖြစ်ပြီးသမရဒေါ်နယ်ထရန့်ဘက်ကဥပဒေကြောင်းအရတရားဆွဲဆိုထားတာတွေလည်းရှိထားပေမဲ့ရလကပြောင်းလဲမဲ့ပုံမရှိဘူးလို့ခန့်မှန်းကြပါတယ်။မစ္စတာဘိုင်ဒန်ဟာသမ္မတရွေးကောက်ပွဲအနိုင်ရဖို့အတွက်လိုအပ်တဲ့သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲအရေးအတွက်290တဲ့မင်းဲကိုရပြီလို့ခန့်မှန်းခဲ့ကြပြီးတဲ့နောက်မှာအခုလိုကြေညာလိုက်တာဖြစ်ပါတယ်။ Democratic Party ကဂျိုးဘိုင်ဒန်ကိုရွေးကောက်ပွဲမှာအနိုင်ရသူဖြစ်နေတဲ့သတင်းမီဒီယာတွေကရေးသားနေချိန်မှာပဲအမေရိကန်ရဲ့အနီးကပ်မိတ်ဆွေနိုင်ငံတချို့ကစနေနေ့မှာပဲဂျိုးဘိုင်ဒန်ကိုကြိုးစားဂုဏ်ပြုကြောင်းပြောကြားလာကြပါတယ်။ဒီထဲကနိုင်ငံအများပြားဟာသမ္မတဒေါ်နယ်ထရန့်အစိုးရအဖွဲ့နဲ့ဆက်ဆံရေးတိတ်မပြေလည်သူတွေဖြစ်ပြီးဒီထဲမှာ G7 နဲ့ NATO စစ်မဟာမိတ်အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဂျာမနီ၊ကနေဒါနဲ့ပြင်သစ်တို့ကဂျိုးဘိုင်ဒန်ရဲ့အောင်မြင်မှုကိုပထမဆုံးအတိအမှတ်ပြုပြောကြားခဲ့တာဖြစ်ပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာ မာကယ်ကသမ္မတဘိုင်ဒန်နဲ့လက်တွဲဆောင်ရွက်မှာဖြစ်ကြောင်းနဲ့လက်ရှိစိန်ခေါ်မှုတွေကိုဥဆောင်ဖြေရှင်းနေတဲ့ Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်ကနိုင်ငံတွေရဲ့မိတ်ဆွေဖြစ်မှုဟာအစားထိုးမရကြောင်း Twitter ကနေကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းသမ္မတ Trump နဲ့နိုင်ငံအများပြားချားမှာအငင်းပွားနေတဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာကိစ္စရပ်ပါဝင်ကမ္ဘာမှာလက်ရှိရင်ဆိုင်နေရတဲ့အကြီးအမားဆုံးစိန်ခေါ်မှုကြီးတွေကိုအမေရိကန်အစိုးရတဲ့အဖွဲ့နဲ့အတူဖြည့်ရှင်းဖို့လှုံ့ဆော်မှာဖြစ်ကြောင်းပြောပါတယ်။သမ္မတထရန့်နဲ့ဆက်ဆံရေးပြည်လဲမှုရှိတဲ့ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကတော့အမေရိကန်ပြည်ထောင်စုဟာဗြိတိန်ရဲ့အရေးပါဆုံးမဟာမိတ်ဖြစ်ပြီးရာသီဥတုပြောင်းလဲမှုကလည်းကုန်သွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေအထိအတူလက်တွဲဆောင်ရွက်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဗြိတိန်နဲ့ EU ဥရောပသမဂ္ဂတို့ကြားကုန်သွယ်ရေးသဘောတူညီချက်ဆိုင်ရာညှိနှိုင်းမှုတွေမှာတိတိတသားကွဲပြားမှုရှိနေစေဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒါလီယန်တို့ကစနေနေ့မှာပြောကြားလိုက်သလိုသဘောတူညီချက်ရဖို့အတွက်စ조사သွားမှာဖြစ်ကြောင်းလည်းကတိပြုခဲ့ကြပါတယ်။အခုပြုလုပ်တဲ့ဆွေးနွေးပွဲမှာတိုးတက်မှုတချို့ရခဲ့ပေမဲ့အကြောင်းအရာအတော်များများအတွက်တော့အတော်ကြီးကွဲပြားမှုတွေရှိနေသေးပဲလို့ဗြိတိန်ဝန်ကြီးချုပ်ယုံပြောခွင့်ရကပြောပါတယ်။ဥရောပကော်မရှင်အကြီးအကဲကလည်းဆွေးနွေးပွဲမှာတိုးတက်မှုတချို့ရှိပေမဲ့ကြီးမားတဲ့သဘောထားကွဲပြားမှုတွေရှိနေသေးပဲလို့ Twitter မှာရေးပါတယ်။ဗြိတိန်ဟာ EU ကနေပြီးခဲ့တဲ့ January လကတည်းကတရားဝင်ခွဲထွက်ခဲ့တာဖြစ်ပေမဲ့ခွဲထွက်ပြီးနောက်ပိုင်းနှစ်ဖက်ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရဖို့စ조사နေချိန်မှာဗြိတိန်က EU ရဲ့စီမံတိုင်းလှုပ်ဆောင်နေတာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်နေတဲ့ဂျာကာလာဟာဒီဇင်ဘာ31ရက်နေ့မှာကုန်ဆုံးတော်မှာဖြစ်တဲ့အတွက် American Dollar 3 trillion နီးပါးတန်ဖိုးရှိတဲ့နှစ်ဖက်နှစ်ဆင်ကုန်သွယ်မှုအတွက်ခွဲရန်ချဖို့နဲ့အခွန်ခဆိုင်ရာတွေမှာသဘောတူညီချက်ရဖို့အတွက်조사နေကြတာဖြစ်ပါတယ်။Hurricane Eta တိုက်ခတ်ခဲ့တဲ့ Guatemala မှာမိုးသီးထန်စွာရွာသွန်းပြီးမြေပြိုကျတဲ့အတွက်မြေအောက်မှာနှိမ့်မြုပ်သွားသူ100လောက်ကိုကူညီကယ်ဆယ်သူတွေရှာဖွေနေကြမှာပဲ။တနင်္လာမှာတော့အပူပိုင်းလေဖြားနဲ့ရံဝန်းဖြစ်နေ American တောင်ဘက်က Bahama, Cayman ကျွန်းစုတွေနဲ့ Florida ပြည်နယ်တွေကိုဥတီပြီးရွေ့ရှားနေပါတယ်။ ဂွာဒီမာလာအလဲပိုင်းကအယ်တာဗာရာပက်စ်ဒေသမှာမိုးသီးထန်စွာရွာသွန်းပြီးမြေပြိုကျမှုကြောင့်အင်ဂျီပေါင်း150လောက်မြေအောင်မြင့်မြုပ်သွားသလိုအဲ့ဒီထဲမှာလူ100လောက်သေဆုံးခဲ့မယ်လို့ကူညီကယ်ဆယ်ရေးလုပ်ပေးနေတဲ့စစ်တပ်ကခန့်မှန်းပါတယ်။ဂွာဒီမာလာသမ္မတကတော့သေဆုံးပျောက်ဆုံးသူစုစုပေါင်း150လောက်ရှိမယ်လို့ခန့်မှန်းထားတာပါ။အီဒန်ဟာစနေနေ့ညနေပိုင်းလောက်မှာအပူပိုင်းမုန်တိုင်းတစ်ခုနဲ့အတန်ပြန်ပြောင်းသွားပြီးတနင်္လာနေ့ထိဆက်လက်အင်အားပြင်းထန်လာနိုင်တယ်လို့NHC American Hurricane စောင့်ကြည့်ဌာနကပြောပါတယ
် VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24 kHz 12.33 5.40 kHz 12.33 5.51 kHz 5.85 နဲ့ไฟล์มิเตอร์190กิโลเฮิรตซ์1905တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ညံဝင်းအောင်ပါခင်ဗျာတနင်္ဂနွေနေ့မနက်ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်မြန်မာနိုင်ငံမှာဒီကနေ့ကျင်းပတဲ့2020ပါတီစုံဒီမိုကရေစီရွေးကောက်ပွဲအတွက်မဲယုံတွေစဖွင့်တဲ့မနက်6နာရီကစလို့ပြည်သူတွေမဲပေးနေကြပြီဖြစ်ပါတယ်ကိုဗစ်ကာယောဂါကာလဖြစ်တာကြောင့်ကူးစက်ရောဂါတားဆီးရေးဆိုင်ရာစည်းကမ်းချက်တွေနဲ့အညီမေဆန္ဒရှင်တွေခက်ခုံဝါတန်းစီပြီးနှာခေါင်းစည်းတက်မဲပေးကြဖို့ကျန်းမာရေးဌာနကတိုက်တွန်းထားသလိုအဲ့ဒီစည်းကမ်းတွေကိုလူတွေလိုက်နာအောင်လို့မဲယုံနေမှာရွေးကောက်ပွဲဆိုင်ရာအထူးလုံခြုံရေးတပ်ဖွဲ့ဝင်တွေစောင့်ကြံတည်ပြီးနေပါတယ်မြန်မာနိုင်ငံရဲ့လူဦးရေ54တန်းကျော်ရှိတဲ့အနေနဲ့မဲပေးခွင့်ရှိသူ38တန်းရှိပြီးလူအများစုလာမဲပေးကြမယ်လို့မျှော်လင့်ထားပါတယ်တရားမျှတစွာကျင်းပနိုင်မယ့်အခြေအနေမရှိတာကြောင့်ဆိုပြီးရခိုင်နဲ့ရှမ်းပြည်နယ်တွေကစုစုပေါင်း15မြို့နယ်မှာမြို့နယ်လုံးကျွန်းနဲ့တိုင်းနယ်ပြည်နယ်ကအခြားသောကျေးရွာအုပ်စုတွေမှာပါရွေးကောက်ပွဲမကျင်းပနိုင်တဲ့အတွက်2015ရွေးကောက်ပွဲတက်စားရင်2020ရွေးကောက်ပွဲဆန္ဒမဲနေမြေပိုနေသွားပါတယ်ဒီနေ့ရွေးကောက်ပွဲအတွက်မြန်မာပြည်သူတွေဟာပြည်သူ့လွှတ်တော် 315 နေရာအမျိုးသားလွှတ်တော် 161 နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ် 612 ဦးဒေသလိုက်တိုင်းရင်းသားရေးရာဝန်ကြီး29ဦးအတွက်မဲပေးရွေးချယ်ကြမှာဖြစ်ပါတယ်ဒီနေ့မှာထူးခြားချက်ကတော့အရင်ရွေးကောက်ပွဲတွေလိုမဟုတ်ပဲတမရော်တွင်ကမဲယုံတွေကိုတက်အပြင်ထုတ်ထားပြီးတက်တွင်းမိသားစုတွေကအဲ့ဒီမှာမဲပေးကြမှာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံကပြည်သူတသန်းကျော်ဟာမဲပေးခွင့်ရုပ်သိမ်းခံရတာဒါမှမဟုတ်ဥယျာဉ်စွန့်ခွာပြည်တွင်းဒုက္ခသည်တွေအဖြစ်တင်းရှောင်နေရတဲ့အတွက်နိုဝင်ဘာ10ရက်ဒီကနေ့ကျင်းပတဲ့မြန်မာနိုင်ငံရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာမှာမဟုတ်ဘူးလို့ Refugees International ခေါ်အပြည်ပြည်ဆိုင်ရာဒုက္ခသည်များကူညီရေးအဖွဲ့ကစနေနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြစ်တင်ဝေဖန်လိုက်ပါတယ်မဲပေးခွင့်ဆုံးရှုံးသွားသူတွေထဲမှာရိုဟင်ဂျာတွေနဲ့အခြားသောနယ်စပ်ဒေသကတိုင်းဒေသလူနည်းစုတွေအများဆုံးပါဝင်တယ်လို့ကြေညာချက်ကထောက်ပြပါဗျ။အင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာမြန်မာနိုင်ငံကထွက်လာကြတဲ့ရိုဟင်ဂျာ9သိန်းကျော်ရှိပြီးမြန်မာနိုင်ငံနဲ့ကြံနေတဲ့ရိုဟင်ဂျာ6သိန်းလောက်ဟာလည်းခွဲခြားဖိနှိပ်ဆက်ဆံတာရင်ဆိုင်နေရဆဲဖြစ်တယ်လို့ RN အဖွဲ့ရဲ့ကြေညာချက်ကဆွဆဲပါတယ်။နိုင်ငံတကာကအခုလိုခေါ်ဝေါ်တဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့မြန်မာအစိုးရကရောစစ်တပ်ကပါလက်မခံပယ်ချထားပါလေ။2015မှာလုပ်ခဲ့တဲ့မြန်မာနိုင်ငံရွေးကောက်ပွဲကိုတိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးသမိုင်းမှတ်တိုင်အဖြစ်ကမ္ဘာကမြင်ခဲ့ကြပေမဲ့ဒီ2020ရွေးကောက်ပွဲကတော့အခုထိဒီမိုကရေစီစံနှုန်းအနေနဲ့အလန်းဝင်းနေတယ်ဆိုတာပြသရရောက်နေကြောင်း RN အဖွဲ့အကြီးညာချက်မှာသုံးသပ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲအခုလိုကမောက်ကမဖြစ်နေတဲ့အခြေအနေကိုအမေရိကန်နဲ့သူ့မဟာမိတ်နိုင်ငံတွေကလက်ခံအသိမှတ်ပြုပြီးမြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီပြန်လည်ပေါ်ထွန်းရေးနဲ့နိုင်ငံဖွံ့ဖြိုးရေးအတွက်မြန်မာကောင်းဆောင်တွေအလေးအနက်ကန်တွယ်ဖြည့်ဆင်းလာစေဖို့ PRP တိုက်တွန်းတင်တယ်လို့ Washington DC အခြေစိုက် Refugees International အဖွဲ့ကပြောပါတယ်လူတိုင်းရဲ့သဘောထားအမြင်ကိုထည့်သွင်းစဉ်းစားမှသာဒီမိုကရေစီရှင်သန်လာနိုင်မှာဖြစ်တယ်လို့လည်းကြေညာချက်ကဆိုပါတယ်ခင်ဗျာအိန္ဒိယသမုဒ္ဒရာနဲ့အန်ဒမန်နဲ့နီကိုဘာကျွန်းစုနားမှာတန်တရားဖြစ်ပွားမြန်မာနိုင်ငံသား12ဦးပါတဲ့လေငယ်တစ်စင်းကိုအိန္ဒိယကမ်းရိုးတန်းစောက်တပ်ကဖမ်းဆီးလိုက်ကြောင်းစနေနေ့အိန္ဒိယနိုင်ငံတို့ENI သတင်းမှာဖော်ပြပါရယ်မြန်မာပြည်ပါနေလေငယ်ကိုအိန္ဒိယကင်းလှည့်ရဟတ်ရင်တစ်စင်းကရှာဖွေတွေ့ရှိပြီးနောက်မြန်မာစစ်နုပ်ဦးကိုစစ်ဆေးဖို့အိန္ဒိယဂျွန်စုရဲ့ Port Blair မြို့ကိုခေါ်ဆောင်သွားပြီဖြစ်ပါတယ်ကံယူဒန်းဆောက်တက်ကတင်ထားတဲ့ဗီဒီယိုထဲမှာတော့မြန်မာလေဟာအမိုးအကာမပါတဲ့ဂရုလေအကြီးစားအရွယ်လောက်သာရှိပါတယ်အော်တိုဘာ24ရက်ကလည်းအိန္ဒိယပိုင်နယ်ထဲဝင်ပြီးငါးခုဖမ်းနေတဲ့ဆိုတဲ့ဆွဆွဲချက်နဲ့သီလင်္ကာနိုင်ငံသား6ဦးပါတဲ့လေကိုအိန္ဒိယကံယူဒန်းဆောက်တက်ကဖမ်းဆီးခဲ့တာပါပြီးခဲ့တဲ့နှစ်တုန်းကလည်းတရားမဝင်ကုန်ပစ္စည်းတွေတည်ဆောင်လာတဲ့မြန်မာလှေတစ်စင်းကိုအန်နမန်ကျွန်းရဲ့အရှိတ်125မိုင်လောက်မှာကံယူဒန်းဆောက်တက်ကဖမ်းဆီးခဲ့ပါတယ်ခင်ဗျာ မြန်မာနိုင်ငံမှာအခုချိန်ထိ COVID-19 ကူးစက်သူစုစုပေါင်း6000ကျော်လာပြီး COVID ကြောင့်သေဆုံးသူစုစုပေါင်း1400နီးပါးရှိလာပါတယ်။ကျွန်မနေအာကစားဝန်ကြီးဌာနရဲ့မင်းညားကထုတ်ပြန်တဲ့စာရင်းအရ COVID အတည်ပြုလွန်လာ1936ဦးတိုးလာပြီးသေဆုံးသူ20တိုးလာတာပါ။ကျွန်မ၏ဝန်ကြီးဌာနရဲ့မင်းည6နာရီစာရင်းထုတ်ပြန်ချက်အရစနေနေ့တရက်ထဲအတွက်မြန်မာနိုင်ငံတွင် COVID ကူးစက်မှုအများဆုံးကတော့ရန်ကုန်တိုင်းဖြစ်ပြီးကမာရွတ်သင်္ကန်းကျွန်းတာကီတာအင်းစိန်မြို့နယ်၄ခုကတော့အစဉ်လိုက်ကူးစက်မှုအများဆုံးဖြစ်ပါတယ်ခင်ဗျာဖိလစ်ပိုင်နိုင်ငံတမိုင်းမှာအဆိုးရွားဆုံးအဖြစ်ဝင်ရောက်တက်ခတ်ခဲ့တဲ့ဂိုနီမုန်တိုင်းကြောင့်ထောင်ပေါင်းများစွာသောပြည်သူတွေဘေးဒုက္ခရောက်ကြရတယ်လို့ကုလသမဂ္ဂကပြောပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကဝင်ရောက်တက်ခတ်ခဲ့တဲ့အဲ့ဒီဂိုနီမုန်တိုင်းဖြတ်သွားရလမ်းကြောင်းတစ်လျှောက်ပျက်စီးဆုံးရှုံးမှုတွေကိုကနဦးလေ့လာမှုအရအနည်းဆုံးလူ100,000လောက်ဘေးဒုက္ခရောက်ခဲ့တယ်လို့ဆိုပါတယ်ကုလသမဂ္ဂရဲ့စုံစမ်းတွေ့ရှိမှုအရလူပေါင်း 38,000 လောက်အိုးအိမ်ဆုံးရှုံးခဲ့ပြီးတောင်းနဲ့ချီတဲ့အိမ်တွေပျက်စီးခဲ့ပါတယ်။ COVID-19 ကူးစက်မှုအများအပြားဖြစ်နေတဲ့အဲ့ဒီဒေသအတွက်အရေးပေါ်ကူညီကယ်ဆယ်ရေးလိုအပ်နေတယ်လို့ကုလသမဂ္ဂလက်အောက်ခံ IOM ကနိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများကူညီရေးအဖွဲ့ပြောခွင့်ရ Paul Dixon ကဆိုပါတယ်
We have roughly 52,000 people in evacuation centers.
လက်ရှိအချိန်မှာကုလွန်ရေးဌာနတွေမှာလူပေါင်း 52,000 လောက်ရှိနေပါတယ်။သူတို့ကိုကယ်ဆယ်ရေးဌာန450လောက်မှဖြန့်ချတာပါတယ်။ပျက်စီးဆုံးရှုံးမှုတွေကကြီးမားလွန်ပါတယ်။နေရာအတော်များများမှာကယ်ဆယ်ရေးဌာနတွေတောင်ပျက်စီးသွားတာတွေရှိပါတယ်။အမိုးတွေလန်သွားတာ၊နေရံတွေပြိုကျသွားတာတွေလည်းရှိပါတယ်လို့သူကပြောသွားတာပါ။ဖိလစ်ပိုင်နိုင်ငံမှာ COVID-19 ကူးစက်သူ၄သိန်းနီးပါးရှိပြီးသေဆုံးသူ9,500နီးပါးရှိတယ်လို့ The Ratio အဖွဲ့ကပြောပါတယ်ခင်ဗျာ။တင်ငွေနေမနေခင် VOA ရဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်အားစပြီးစိတ်ဝင်စားဝဲရာဆက်သွယ်မေးမြန်းချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီရဲ့သမ္မတလောင်းဂျိုးဘိုက်ဒန်ကိုအနိုင်ရသူဆိုပြီးအမေရိကန်မီဒီယာအသီးသီးကနေပြီးတော့တွက်ချက်ဖော်ပြလိုက်ကြပြီးဖြစ်ပါတယ်ဒီမျိုးတော့ Washington DC မှာရောနိုင်ငံတော်ဝန်မှာပါဒီ Democrat Party Joe Biden ထောက်ခံသူတွေအောင်ပွဲခံနေကြပါပြီဆိုတော့ဒီအချိန်နေနဲ့ပတ်သက်ပြီးတော့ကျမတို့ရဲ့ Editor ဦးကျော်စံသားကိုမေးမြန်းတင်ပြပေးမှာဖြစ်ပါတယ်ရှင်ကျမကတင်ကြီးထိုက်ပါဆိုတော့အန်ကယ်ရေမင်္ဂလာပါရှင
်မင်္ဂလာပါမသိ
Joe Biden သမရဖြစ်ရေးပေါ်ဘလောက်သေချာသွားပါပြီလဲရှင်အန်ကယ
်အခုမီဒီယာတွေကတွက်ချက်မှန်ပါတယ်ဘာကြောင့်လဲဆိုတော့ရွေးကောက်ခံကိုယ်စားလှယ်မဲ290ရရမဲ့အထက်မှာ290ကျော်သွားပြီဆိုတော့အတော်လေးသေချာသွားပြီလို့ပြောမှာပါဒါမဲ့ဒီဟာဒေဝင်းသမရဖြစ်တဲ့သစ္စာကျင့်ဆိုမှသာသမရအစ်ဖြစ်လာမှာပေါ့လေအခုတော့ President Elect ပြောလို့ရပါတယ်ဆိုတော့ဒီလိုဂျိုးဘိုင်ဒန်ကလည်းပဲသူက90တော့မပြောတော့လည်းပဲအောင်နိုင်သူရဲ့စကားပေါ့ဗျာနိုင်ရင်ပြောမယ့်စကားတွေပြောပါတယ်ကျွန်တော်ပြန်လဲစစ်မြတ်ကြပါစို့စီဝမ်ကွဲကွဲဒါတွေကိုနောက်ပါထားခဲ့ကြပါစို့ဗာနာဆိုတဲ့စကားတော့ပြောနေပါပြီ Donald Trump ကတော့ဒီကိစ္စကိုသူတရားစွဲမယ်ဆိုတော့ခိုင်မာပြောပါတယ်သူကတော့သူတင်းကသူရဲ့ကင်ဘင်းအဆွေကင်ငါလူရောဒါကိုဥပဒေအတိုင်းဖြစ်ခဲ့ရလားဆိုတာကိုသူတို့တရားရုံးမှာသွားပြီးတော့တိုင်တန်းမယ်ရှောက်လိုက်မယ်လို့ပြောနေပါတယ်ဆိုတော့ဒီကြားထဲမှာတော့ပြတ်ပြတ်သားသားဒီကြက်တင်လို့သုံးထုံးလို့မရဘူးဒါမဲ့သူဟာသမဏဖြစ်လာဖို့ကတော့အတော်လေးသေချာနေပြီလို့ပြောရမှာဖြစ်ပါတယ်ခင်ဗျာအခက်အခဲတွေတော့တွေ့ရအောင်မှာပေါ့လေကြားမှာအခုဖြစ်တယ်ရောနဲ့စီးပါလုံးမယ
်ဟုတ်ကဲ့ဆိုတော့အန်ကဲဒီပြည်နယ်တချို့မှာမဲရီတွက်မှုနဲ့ပတ်သက်ပြီးတော့နှစ်ဖက်ပေါ့နော်ပြောကြဆိုကြကိစ္စတွေလည်းရှိပါတယ်ဆိုတော့ခုနအန်ကဲပြောသလိုပဲသမ္မတဒေါ်နယ်ထရန့်ဘက်ကဥပဒေကြောင့်အရလှုပ်လာနိုင်တဲ့အခြေအနေဘယ်လိုရှိပါသလဲရှင်အန်ကဲ
ဟုတ်ကဲ့မဲရီတွက်မှုနဲ့ဥပဒေကြောင့်အရတရားစွဲတာနဲ့နည်းနည်းလေးခွဲပြီးပြောမယ်ဆိုရင်အဲ့မှာတချို့နေရာတွေမှာဒီထောက်ခံတဲ့မဲကွာဟမှုကသိပ်မပြတ်သားဘူးဟိုမှာ half of 1% သတ်မှ900ခန့်နော်မှာစီစီလေးဖြစ်နေဆိုရင်မဲရေတွက်ဖို့တောင်းခံနိုင်တယ်အဲ့ဒါပြန်ရေတွက်တာမျိုးဖြစ်နိုင်ပါတယ်ဒါကတော့ဖြစ်နိုင်တယ်ဥပဒေအရကတော့ fraud မသမာမှုတွေဖြစ်ခဲ့တယ်ဆိုပြီးတော့ပြည်နယ်တရားရုံးတချို့မှာ Arizona နဲ့ Georgia မှာပြောပြီးဖြစ်ပါတယ်ဒါပေမဲ့အဲ့မှာပြည်နယ်တရားစုကပယ်ချတယ်အဲ့ဒါကိုငါတို့အထောက်အထားဘာမှမတွေ့ရဘူးဆိုပြီးတော့ပယ်ချတာတွေ့ရပါတယ် Donald Trump ကဘယ်လိုတက်လာမလဲမသိသေးဘူးဒါပေမဲ့ပြည်နယ်ကဒီလိုပယ်ချထားတော့လဲပဲ Supreme Court ပြည်ထောင်စုတရားရုံးချုပ်ကပြည်နယ်ရဲ့ပယ်ချထားတာကိုသူကပြောင်းပြန်လှန်ပြီးတော့သူတို့လက်ခံပြီးစစ်ဆေးနေတယ်အဲ့ဒီကိုရောက်တဲ့အခါမှာပြန်လဲစစ်ဆေးနိုင်ပါတယ်ဆိုတော့လူတချို့ကတွက်ထားရတယ်ဒါကြောင့်လဲ ဒေါ်နယ်ထရမ့်ဟာစူးဖြစ်စေခြင်းနဲ့ပြည်ထောင်စုတရားရုံးချုပ်ကတရားစီရင်အဖွဲ့ဝင်တဦးကိုဖြစ်အောင်သူကရွေးကောက်ပွဲမတိုင်ခင်အတင်းတွန်းပြီးတော့ဖြစ်စေခဲ့တယ်လို့သုံးသပ်တာရှိပါတယ်ပြည်ထောင်စုတရားရုံးကိုရောက်လာတဲ့အခါမှာတရားရုံးချုပ်ကိုရောက်လာတဲ့အခါမှာတော့အဆုံးဖြတ်ကတမျိုးတမျိုးဖြစ်မလားဆိုတာလည်းပဲတချို့ကတွက်ကြပါတယ်ဆိုတော့အပြတ်ပြောလို့မရသေးပါဘူးဒီဥပဒေကြောင့်လည်းပတ်သက်လို့ကတော့ဒါပေမဲ့သူကမှအထောက်ထားနေနေရဲ့ဆိုတော့လူတိုင်းကပြောကြပါတယ်
ရွေးကောက်ခံရပြီဂျိုးဘိုင်ဒန်ရွေးကောက်ခံရတာတေချာသွားပြီဆိုလို့ရှိရင်သမရအပြောင်းအလဲလုပ်ငန်းစဉ်ကိုလည်းရှင်းပြပေးပါအောင်ရှင်ကဲ
အဲ့ဒါသိရှုပ်ထွေးတဲ့ကိစ္စပါအခုလိုပြဿနာတက်နေတဲ့ရွေးကောက်ပွဲကိုမပြောနဲ့ရှင်းရှင်းလင်းလင်းအဆုံးနိုင်ပြတ်သားပြီးတော့ရှုံးတဲ့လူကလည်းပဲဒါဆုံးကြောင်းဝန်ခံတဲ့မိန်ကွန်းတွေပါတယ်ပြောပြီးရဲ့ဖြစ်ရမျိုးမှာတော့မှအနာလွှတ်ပြောင်းရေးကိစ္စဟာတော်တော်ရှုပ်ထွေးတဲ့ကိစ္စဖြစ်ပါတယ်ဆိုတော့အခုကိစ္စမှာပုံမရှုပ်ထွေးလိမ့်မယ်လို့လူတိုင်းခံမှန်းကြပါတယ်တကယ်တော့သမ္မတတူရင်ဆိုင်တွေ့ပြီးတော့သူကပြောပြီးတော့အနာဆွဲကြမယ်ဆိုတော့တောင်းတာပေါ့လေအခုသူတို့နှစ်ယောက်အဲ့လိုတွေ့မယ်လို့မထင်ကြပါဘူးသူတို့ကမှတရားလဲကြောက်ပြောဖက်ကအထူးသဖြင့်ဒေါ်နယ်ထရမ့်ကပြောထားတာများနေတော့ရင်ဆိုင်တွေ့ခြင်းမှတွေ့ပါလိမ့်မယ်သူကကိုယ်စလဲလွှဲပြီးတော့အဲ့အနာဆွဲရေးကိစ္စကိုစီစဉ်ကြလိမ့်မယ်လို့ပြောကြပါတယ်ဆိုတော့ဂျိုးဘိုင်ဒန်ဘက်ကတော့အစရေသူတို့ကစီစဉ်ပြီးကြပါငါတို့ဘက်ကနိုင်ငံရေးဘယ်လိုလုပ်မယ်ဆိုတာသူရဲ့အကြံဉာဏ်လက်ထောက်ချက်ကိုစီစဉ်လို့ခိုင်းထားတယ်လို့သိရပါတယ်အဲ့ဒီပထမဆုံးလုံးမှာအင်ဂျီရောအရာရှိချုပ်ပေါ်လေ White House ရဲ့ Chief of Staff ဂါဒူသူရွေးချယ်မယ် COVID ဖြစ်နေတဲ့အချိန်မှာဘယ်လိုစီစဉ်မလဲဆိုတော့အစီအစဉ်ကိုသူကလုပ်လို့မြင်ထင်ပါတယ်ဆိုတော့အဓိကတော့အနာထွက်ပြောင်းရေးကိစ္စတွေမှာလူကမှာပ
ါဟုတ်ကဲ့အကဲတကယ်လို့ရှုံးနိုင်ပြက်ပြက်သားသားဖြစ်လာခဲ့လို့ Joe Biden တကယ်လို့ဒါကြီးညာလိုက်ပြီပေါ့နော်အနိုင်ရပြီဆိုလို့ရှိရင်သူရွေးချယ်ထားတဲ့ဒါဒုသမ္မတလောင်း Kamala Harris ဟာဆိုလို့ရှိရင်ဒါလူပြူမဟုတ်တဲ့အမျိုးသမီးပထမဆုံးတော့ဒုတိယသမ္မတဆိုပြီးတော့ဖြစ်လာမှာပါဒါအမေရိကန်သမိုင်းမှာဆိုတော့ဒီသူဒုတိယသမ္မတဆိုပြီးတော့ဖြစ်လာတာကရောဟိုဘလောက်အထောက်ပံ့ဖြစ်နိုင်မလဲရှင
်ထောက်ပံ့ကြီးအကြီးကျယ်ဖြစ်နိုင်ပါတယ်ပထမဆုံးသူကထူးခြားရတာနှစ်ခုရှိရပထမဆုံးအမျိုးသမီးဒုတိယသမ္မတပထမဆုံးရတဲ့ဟာနောက်တစ်ခုကလူပြူမဟုတ်တဲ့ဒုတိယသမ္မတအဲ့လူပြူမဟုတ်တဲ့အထက်မှာသူကအာရှသွေးလဲပါတယ်အာဖရိကသွေးလဲပါတယ်ဒါတော့ဒီထူးခြားတဲ့ဒုတိယသမ္မတဖြစ်ပါတယ်ဒီကင်မလာဟဲရစ်ဟာတကယ်လို့ဒုတိယသမ္မတဖြစ်လာမယ်ဆိုရင်ဒါကြောင့်မိုဒီကတော်တော်လုံးကပဲကြားလိုက်ပါတယ်ကြိုးဆိုပြီးတော့ဒါအိန္ဒိယနိုင်ငံနဲ့အမေရိကန်နဲ့ချီချီဟာပူပြီးတော့ခိုင်မြဲသွားမယ်ဘာညာအိန္ဒိယသွေးပါတယ်တက်ဆိုပြီးတော့ကျွန်တော်ဂုဏ်ပြုနေတာသိရပါတယ်ဆိုတော့ဒီအမျိုးသမီးလက်ထက်မှာအလားတူစွာပဲအဲအမျိုးသမီးအရေးတက်ကြွလှူရှားလျက်လူတွေဒါ social justice လူမှုရေးတရားမျှတမှုလူကျင်တဲ့လူတွေဒါဒီတိုင်းမြန်မာလည်းအဲ့ကိစ္စတွေကအများကြီးရှိနေတော့အများကြီးထည့်အောင်မှဖြစ်ပါတယ်
ဟုတ်ကဲ့ရှင်အန်ကယ်ဆိုတော့ဒီအတီဖြစ်လာပြီဒါဒီမိုကရက်ဂျိုးဘိုင်ဒန်အနေနဲ့သမ္မတရာထူးလက်ခံရယူရပြီဆိုရင်ရောသူ့ရဲ့သမ္မတရှေ့လုပ်ငန်းစဉ်ပေါ့နော်ချောချောမွေ့မွေ့ဖြစ်ပါမလားရှင်ဘလို့အချက်တွေထောက်ထားဖို့လိုပါလဲအန်ကယ
်တကယ်ရေအများကြီးကြုံရမှာပါဒါခရောင်းလန့်ပေါ့ရာရဖျက်မယ်ဒီသာပထမဆုံးကိစ္စကတော့ကိုဗစ်ကိစ္စကိုဘယ်လိုကင်တွယ်မလဲဆိုတာသိအရေးကြီးတဲ့ကိစ္စပါဒီကိစ္စကိုကင်တွယ်တဲ့ချိန်ထဲမှာပဲစီးပွားရေးကိုလည်းပဲသူမထိခိုက်အောင်သူကစီစဉ်ရမှာဖြစ်ပါတယ်ဒီဟာကိုပြစ်ပတ်ထားလို့လည်းမရဘူးသူကင်သိမ်းမှာလည်းပဲသူဟာဒါတစ်ချိန်လုံးအလေးနဲ့ပြောခဲ့တော့အဲ့ဒီနှစ်ခုကိုတပြင်းညီတိုးတက်အောင်သူကလုပ်ရမှာဖြစ်ပါတယ်နောက်တစ်ခုကရွေးကောက်ပွဲပြီးတဲ့အခါသမရတွေအနိုင်ရတဲ့သူရဲ့အဓိကလူရမဲ့လုပ်ငန်းဟာရွေးကောက်ပွဲကာလမှာစိတ်ဝမ်းကွဲခဲ့တဲ့တချမ်းစီဖြစ်နေခဲ့တဲ့တိုင်းပြည်ရဲ့ကွဲပြားမှုပြန်လည်စူးစမ်းနိုင်လို့အသိအရေးကြီးပါတယ်ဆိုတော့အခုဒီကရရွေးကောက်ပွဲအခင်းချင်းမှာသမိုင်းမှာတော်တော်ကိုထူးထူးခြားခြားမကြုံစုဘူးစိန်ဝန်းကွဲခဲ့ရတဲ့ပွဲဖြစ်ပါတယ် Republican နဲ့ Democrat တို့ဟာဆိုတော့ဒီဟာကိုပြန်လဲစူးစိပေးဖို့ဆိုတာဟာသမ္မတအခြေအနေမှာစူးစိရတဲ့ပူပြီးခက်ခဲပါလိမ့်မယ်သူလည်းဒီကိစ္စကိုစူးစိပေးဖို့အတွက်ဆိုတော့ဒါဟာသိအရေးကြီးတဲ့ကိစ္စဖြစ်ပါတယ် Now American သမ္မတစူးလို့စူးရတော့ခံရမယ်လို့၄တောင်ရှိပါတယ်အချက်ချင်းအဲ့ Donald Joe Biden သမ္မတသစ်ဖြစ်လာရင်ယာတု၄တောင်ခံရမယ်လို့ပေါင်း၄တောင်အဲ့ဒီမှာ1100လောက်ကထက်လွတ်တော် Senate ကသဘောတူမှသာခံရမှာအခုအဲ့အထက်လွတ်တော်လို့ခေါ်တဲ့ American Senate လွတ်တော်ဟာ Republican ဆွေဘက်ကအာသာမဲ့အခြေအနေရှိနေတော့သူကအတော့ကိုအခက်ခဲကြုံရပါလိမ့်မယ်အဲ့ဒီဆက်မှာသူကအဆိုပြုလိုက်ဟိုဘက်ကပယ်ချလိုက်သမ္မတအဆိုပြုလိုက်ဟိုဘက်ကပယ်ချလိုက်အဲ့ဒီအခက်ခဲမျိုးအများကြီးတွေ့ရတယ်ဆရာရှိပါတယ်။နောက်နိုင်ငံသားတွေနဲ့ပတ်သက်ပြီးတော့လည်းပဲအဓိကအဖြစ်သူကင်တွယ်မဲ့အချက်သုံးချက်လို့မြင်ပါတယ်။တရုတ်ကိစ္စကိုသူဘယ်လိုလုပ်မလဲ။ Donald Trump ဒီအတိုင်းဆက်ပြီးတော့ရန်တွေ့နေမလား။နောက်ကအီရန်ကိစ္စအီရန်နဲ့ကမ္ဘာနိုင်ငံတွေများစွာနျူကလ িয়ার သဘောတူညီလူခါရတာနဲ့ဖဲထုတ်ပြီးတော့စီမီဖြစ်လူနီပါဒေါ်နယ်ထရမ့်ဟာအဲ့မှာပြည်ပခဖြစ်စေခဲ့တယ်လို့သုံးသပ်ကြပါတယ်။အဲ့ရောက်ပြန်လဲဖိမြောင်စုဘယ်လိုလုပ်မလဲ။အဲ့ဒီစာချုပ်ကိုပြန်ပြီးအသက်ဆွေးမလား။နောက်တစ်ခုကဥရောပ နိုင်ငံတွေနဲ့လုပ်ထားတဲ့ဒါပဲရစ်ရသူတို့ဆိုင်ရာသဘောတူညီမှုဒီကိစ္စကဘယ်လိုလုပ်မလဲဒါကဘာကြမ်းမကြီးအဖွဲ့ကလည်းပဲဒေါ်နယ်ထရမ့်ကအတော်လေးဆုတ်ချပုတ်ခတ်ထားတယ်ထွက်မယ်ဘာညာပတ်စံပေးပြီးလုပ်ထားတယ်ဆိုတော့ကိုဗစ်ကာလမှာသူနဲ့ပြန်ပေါင်းလာဒေါ်နယ်ဒီဂျိုးဘိုင်ဒန်သမ္မတဖြစ်လာတဲ့ခါမှာရင်ဆိုင်မဲ့တက်တာအများကြီးရှိနေပါတယ်လို့အများကြီးရှိနေလို့ပြောမှာဖြစ်ပါတယ်မသိဘူ
းဟုတ်ကဲ့ပါရှင်အန်ကယ်ဦးကျော်စံသာအထူးပဲကျေးဇူးတင်ပါတယ်ရှင်အန်ကယ်
အိုယာမင်းကြီးဖရန်စစ်ဟာဘတ်ဆင်လူရပေါင်းများစွာနဲ့ဝတ်ပြုဆူတောင်းပွဲကျင်းပတာတွေကိုရန်နာထားလိုက်ပြီးတော့ရုပ်သံကားနေတဆင့်တကပိတ်ဝတ်ပြုဆူတောင်းလာတွေပြန်ပြီးတော့လှုပ်ဆောင်လိုက်ပါတယ်။အီတလီမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေရတဲ့ပတ်သက်ပြီးအိုယာမင်းကြီးဖရန်စစ်က
ပူတရပိုဆီယမ်ဒိုဗူတီတော်ရနာရီအခုစတောဒီယန်ဆာအင်ဘီဘီလိုတက်က
ကံကောင်းစွာပဲကျွန်တော်တို့အနေနဲ့ကိုဗစ် -19 ကူးစက်မှုတွေမဖြစ်အောင်ခုလိုမျိုးစာကြည့်တိုက်ကနေတဆင့်လူလူပြည်သက်ကိုပြောသွားရမှာဖြစ်ပါတယ်။ကယောဂမဖြစ်ရအောင်ကာဝယ်ဖို့အတွက်ကျန်းမာရေးနဲ့အစိုးရအာဏာပိုင်တွေဘက်ကတောင်းဆိုတာတွေကိုကျွန်တော်တို့အနေနဲ့အလွန်ဂရုစိုက်ရမှာဖြစ်ပါတယ်
။အီတလီဆိုရကဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်ကန့်သတ်မှုတွေကိုတင်းတင်းကြပ်ကြပ်ချမှတ်သွားမယ်လို့တနင်္လာနေ့ကကြေညာလိုက်ပြီးတဲ့နောက်ပုံရမင်းကြီးကလည်းအခုလိုလူထုကိုဖန်ကြားခဲ့တာပါ။အဲ့ဒီကန့်သတ်မှုတွေထဲမှာပြတိုက်တဲ့အမှုပညာပြကန်းတွေကိုပိတ်ဖို့ကူးစက်မှုတွေအစိုးရအောင်ဖြစ်နေတဲ့နေရာတွေကိုခီးသွားတာတွေမလုပ်ဖို့နဲ့ရမထွားရအမိန့်နေပါဝင်တယ်လို့အီတလီဝန်ကြီးချုပ်ဂျိုဆက်ပီကောင်တီကပြောပါတယ
် Chiuderanno ahimè anche musei e mostre prevediamo
အခုနေနဲ့လာပြီးသူတယူပို့ဆောင်ရေးလုပ်ငန်းတွေကို50ရာခိုင်နှုန်းလောက်ချော့ချဖို့ပဲဖြစ်နေပြီးနောက်ဆုံးအနေနဲ့လောကကူးစက်မှုအစိုးရအဆုံးဖြစ်နေတဲ့နေရာလူကိစ္စဒါမှမဟုတ်ကျန်းမာရေးနဲ့ပညာရေးကိစ္စတွေကလွဲရင်ကျန်းမာရေးကိစ္စတွေနဲ့ပတ်သက်ပြီးတွားလာတဲ့အပေါ်ကန့်သတ်ဖို့ကြည့်နေပါတယ
်အီတလီနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ4000လောက်ရှိပြီးအီတလီဟာဗြိတိန်ပြည်တော်ဥရောပမှာတည်ဆုံမှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်ဗြိတိန်မှာတော့ပြီးခဲ့တဲ့ကြာသပတေးနေ့ကစပြီးမရှိမဖြစ်မလိုအပ်တဲ့ဆိုင်တွေစားသောက်ဆိုင်တွေဘီယာဆိုင်တွေနဲ့အရက်ဘားတွေကိုတလကြာဆိုင်မှာထိုင်စားတာတွေမလုပ်ပဲပါဆယ်ပဲရောင်းချဖို့ကန့်သတ်လိုက်ပါတယ်ဗြိတိန်စီးပွားရေးညီလာခံကိုဗီဒီယိုနဲ့ပြောထားတဲ့မိန်ကွန်းမှာတော့ဝန်ကြီးချုပ်ဘော့ရစ်ဂျွန်ဆန်ကဗိုင်းရပ်စ်ကူးစက်မှုတွေမပြန့်ပွားရအောင်ထိန်းချုပ်ဖို့အတွက်လုပ်ဖို့လိုအပ်တာတွေမှန်သမျှကိုအစွမ်းကုန်လုပ်သွားမယ်လို့ကတိပြုထားပါတယ်
We want to get the R down, get the epidemic halving again.
ကျွန်တော်တို့နေတိုင်းပြည်ရှေ့ဆက်ဖို့နဲ့စီးပွားရေးလည်ပတ်နိုင်ဖို့ကူးစက်မှုနှုန်းကျဆင်းစေချင်ပါတယ်။အဲဒီလိုလုပ်နေတဲ့အချိန်ထဲမှာပဲအရင်တိုင်းကြီးတိမ်စီးပွားရေးလုပ်ငန်းတွေနဲ့တသားတည်းတူရှိသွားမှာပါ
။ဂျာမနီနိုင်ငံမှာတော့အခုတစ်ပတ်ကစပြီးဒစိမ့်တစ်ပိုင်းအားဖြင့်လူတွေကိုအိမ်ထဲကနေအပြင်မထွက်ပဲနေကြဖို့နဲ့စားသောက်ဆိုင်တွေအရက်ဘားတွေရုပ်ရှင်ဝင်တွေနဲ့အခြားဖြော်ရည်လုပ်ငန်းတွေကိုလည်းပိတ်ဖို့အမိန့်ထုတ်လိုက်ပြီးတော့ဒါဟာတိုင်းပြည်ရဲ့ကျန်းမာရေးစနစ်ကိုကာဝယ်ဖို့အတွက်မဖြစ်မနေလိုအပ်တယ်လို့ဝန်ကြီးချုပ်အန်ဂလာမာကာကပြောပါတယ
်။ Und ob diese große gemeinsame Kraftanstrengung
အခုဒီလမှာကန့်တတ်မှုတော်တော်များများကိုပေါင်းပြီးလှုပ်လိုက်တာကနေရလက်ကောင်းတွေထွက်မထွက်ဆိုတာကတော့ထုတ်လိုက်တဲ့စီးမြင်စည်းကမ်းတွေပေါ်မှာမူတည်ပဲဒီအပေါ်မှာဘလောက်အထိလိုက်နာခြင်းရှိမရှိဆိုတဲ့အပေါ်မှာပဲမူတည်မှာဖြစ်ပါတယ်။
ဒါပြင်လုံခဲ့တဲ့ဆယ်ရက်အတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အရေးပေါ်အထူးကြမ်းမဲ့ကုသဆောင်မှာကုသနေရတဲ့သူအရေအတွက်ဟာနှစ်ဆလောက်တိုးလာခဲ့တယ်လို့လည်းဂျာမနီဝန်ကြီးချုပ်အန်ဂလာမာကာကသတိပေးလိုက်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါ COVID-19 ရောဂါမပြန့်ပွားရေးအတွက်တတ်မှတ်ထားတဲ့စည်းကမ်းချက်တွေကိုပြည်သူတွေအနေနဲ့လိုက်နာမှုပြတ်ပွက်ခဲ့တာကြောင့်ကင်ညာနိုင်ငံမှာထိန်းချုပ်မှုစီမံချက်တွေကိုပြန်လည်ချမှတ်နေရတယ်လို့ကျန်းမာရေးအရှိကထုတ်ပြန်ကြေညာပါတယ်ထိန်းချုပ်ကန့်သတ်မှုတွေကိုမြုပ်သိမ်းပြီးတဲ့နောက်ရတရပတ်အနေနဲ့အတွင်းမှာကူးစက်မှုပြန်လည်မြင့်မားခဲ့တာဖြစ်ပါတယ်ခုဆိုရင်ကင်ညာသမရဥရုကင်ညာတာကရောဂါမပြန့်ပွားရေးအတွက်ထိန်းချုပ်မှုစီမံချက်အသစ်တွေကိုပြန်လည်ချမှတ်နေရပြီဖြစ်ပါတယ်။ VOA သတင်းတောင်မိုဟာမက်ယူဆုပ်ကနိုင်ရိုဘီကသတင်းပေးပို့လာတာကိုကျွန်တော်အောင်မြတ်သူကပြောပြပေးပါမယ်။ COVID-19 ကူးစက်မှုပြန်လည်မြင့်တက်လာပြီးတဲ့နောက်ကင်ညာသမရဥရုကင်ညာတာကပြီးခဲ့တဲ့ပုဒ်ဒုနေ့ကအတိုင်းပြည်ကိုပြောကြားရမှာကျန်းမာရေးစီကံချက်အသစ်တွေကိုလိုက်နာခြင်းအပြင် virus ပြန့်နှံ့မှုကိုထိန်းချုပ်ကြစေလိုကြောင်းတိုက်တွန်းပြောဆိုခဲ့ပါတယ
်။ County governments and government agencies to enhance and strengthen
the social ဌာနတွေဟာလူထုကျန်းမာရေးစီမံချက်တွေအားလုံးကိုပုံမူပြီးတင်းတင်းကြပ်ကြပ်ကန့်တွဲရမှာဖြစ်ပါတယ်လက်ရှိတာလူချင်းခွာနေတာလူအများသွားလာတဲ့နေရာတွေမှာမျက်နှာဖုံးတက်ပြီးသွားလာခြင်းအပြင်လူထုဟာပို့ပြီးတော့နိုင်ငံသားတာဝန်ချေပြွန်ရမှာဖြစ်ပါတယ
်ဆက်လက်ပြီးသမရကညတာကအစိုးရဝန်ကြီးတွေကိုနေအိမ်တွေကပဲအလုပ်ဆက်လုပ်ကြဖို့လူစုလူဝေးဖြစ်ပေါ်လာစေမှုတွေကိုကန့်သတ်ပေးပေမှုအပါအဝင်ညဆယ်နှစ်နောက်ပိုင်းအိမ်ပြင်မထွက်ရအမိန့်တွေကိုလည်းလာမယ့်ဇန်နဝါရီလအထိတိုးမြှင့်သတ်မှတ်ဖို့ညွှန်ကြားထားခဲ့ပါတယ်ပြည်ရဲလာတွေကစူးစမ်းအထောက်ခဲ့တဲ့ရလဒ်တွေဟာရတရပတ်အနေငယ်အတွင်းမှာပဲတဲရည်ရည်သွန်ဖြစ်သွားခဲ့လို့သမရကဆိုပါတယ
် The occupancy of our
damage ထားတဲ့စီကံချက်တချို့ကိုရှော့ချလိုက်ပြီးတဲ့နောက်2020အတွင်းဆေးရုံတွေမှာ COVID-19 လူနာကဒင်အရေအတွက်140ရာခိုင်နှုန်းလောက်ခုန်တက်သွားခဲ့ပါတယ်ပြီးခဲ့တဲ့စက်တင်ဘာလထဲမှာ400ခိုင်နှုန်းလောက်ပဲကူးစက်မှုကျဆင်းနေရတာကအောက်တိုဘာလထဲမှာ1600ခိုင်နှုန်းလောက်လေးစားတိုးပြီးတက်ခဲ့ပါတယ
်ဓမ္မနကညတာကအခုလိုရုတ်တရက်လူနာအရေအတွက်မြင့်မာလာတဲ့ရက်ဒေသတွေကိုထိန်းချုပ်ကတ္တမှုတွေဖိဖိစီစီလှုပ်ဆောင်ကြဖို့ပြောဆိုပါတယ်ကိုဗစ်လူနာရေးအတွက်ရုတ်တရက်မြင့်တက်လာတဲ့ခရိုင်တွေကိုတွာလာကန့်သတ်မှုနဲ့အခြားကန့်သတ်မှုအမိတ်တွေကိုလိုရင်းလိုလိုထုတ်ပြတာမှဖြစ်တယ်လို့သမရကဆိုပါတယ်။ကင်ညာနိုင်ငံမှာပြီးခဲ့တဲ့စက်တင်ဘာ29ကကူးစက်သူ3,800ရှိခဲ့ရာမှာသမရကင်ညာတာကရက်ပါနဲ့ကာဗွေယုံချို့ကိုပြန်လည်ဖွင့်ခွင့်ပြုပြီးနောက်ပိုင်းမှာရက်ပေါင်း38ရက်အတွင်းလူပေါင်း19,000ကျော်ထပ်မံကူးစက်ခံရခြင်းဖြစ်ပါတယ်။ဒါတရက်ကိုလူ900နှုန်းနဲ့ကူးစက်တာဖြစ်ပါတယ်။ကင်ညာနိုင်ငံအရင်နဲ့ဟိုတယ်များအသင်းဥက္ကဋ္ဌဖြစ်သူ Simon Angelo ကကန်တချက်အတွေ့နဲ့ပတ်သက်ပြီးခုလိုပြောပါတယ
် We are all worried. It's good to say that we are all worried.
ကျွန်တော်တို့တော်တော်လေးစိုးရိမ်ခဲ့ကြပါတယ်။ဒါပေမဲ့သမရကကျွန်တော်တို့မိသားစုအခက်အခဲကိုလည်းနားလည်ပါတယ်။တကယ်တော့ဒီလုပ်ငန်းတွေဟာကျွန်တော်တို့ပတ်စံရဖို့ယနေ့မြောက်နဲ့ထားတဲ့စီးပွားရေးလုပ်ငန်းတွေဖြစ်ပါတယ်။ညမထွက်ရအမိန့်ကိုတနားရီရှစ်တိုးလိုက်တာဟာပြဿနာတော့မဟုတ်ပါဘူး။ဒါဟာလုပ်ငန်းတွေလုံးဝပိတ်သိမ်းလိုက်ရတာမျိုးမဟုတ်သလိုလူတွေလည်းခုခုကိုပိုပြီးကူးစိုက်ဖို့ဖြစ်လာစေတဲ့ဆိုတာလူတွေနားလည်သိပါတယ်။
အရိုဘီတက္ကသိုလ်ယောဂပူမောနဲ့ကုသယောဂကာဝေးဆိုင်ရာပေါမောက်ကအုံအန်ဇလာကတော့ကင်ညာကိုကိုရိုနာဗိုင်းရပ်စ်ရောက်ရှိလာပြီးခုနှစ်လလောက်ကြာပြီးတဲ့အခါမှာတော့လူတွေအတော်လေးစိတ်ကုန်ကြပြီလို့ဆိုပါတယ
် People are getting fatigued because they don't
ဆုံးရှိရလမ်းဆောင်မရသလိုမျိုးဖြစ်နေတာကြောင့်လူတွေအတော်လေးပင်ပန်းနေကြပြီးနေ့တိုင်းဒီအတိုင်းပဲလိုက်နာကြဖို့ညွန်ကြားခံနေရတာပါလူတချို့က3-4လလောက်ကြာရင်ပုံမှန်အတိုင်းပြန်ဖြစ်သွားလိမ့်မယ်လို့ထင်ခဲ့ကြပါတယ်ဒါပေမဲ့လောလောဆယ်မှာတော့ပုံမှန်အခြေအနေပြန်ရောက်ဖို့ဘယ်သူမှမမြင်သေးပါဘူ
းပြီးခဲ့တဲ့မတ်လကစလို့ကင်ညာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးကူးစက်သူ9,900ရှိခဲ့ပြီးသေဆုံးသူ1,000ရှိခဲ့ပါတယ်ခင်ဗျာ
ဒီမှာပါရှင်ဒီမှာနိုင်ငံတော်မှာရှိတဲ့လူ့ပြင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒို့တန်ပတ်စင်ပေါက်ကက်အစီအစဉ်ကနေကြိုဆိုပါတယ်ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။ကျွန်မကတော့အေးအောင်ပါ။ဒီတစ်ပတ်မှာတော့ကချင်ပြည်နယ်ကတိုင်းရင်းသားမဲဆန္ဒရှင်ရာလာမဲ့ရွေးကောက်ပွဲမှာတိုင်းရင်းသားရဲဝန်ကြီးနေရအကြံမဲပေးချဖို့ဆုံးဖြတ်ချကြပြီးဖြစ်ပါတယ်။ဒါပေမဲ့တိုင်းရင်းသားမျိုးနွယ်နှစ်ခုသွေးနှောထားတဲ့သူတချို့ဟာပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကမိမိနှစ်သက်တဲ့တိုင်းရင်းသားရဲဝန်ကြီးနေရကိုမဲပေးဖို့အတွက်တန်တက်ခံခဲ့ရမှုလို့ဒီမြန်မာလဲအဲ့ဒီလိုကြုံတွေ့မှုတွေရှိနေတဲ့အတွက်မကျေနပ်ကြပါဘူးဒီဆောင်မအပြည့်စုံကို Regina News Channel ကတတင်းသားအစတာကဆက်ပြီးပြောပြပေးသွားမှာပ
ါဆန်တိုင်းတိုင်းရေယာဉ်ကြီးကိုမေးပေးခြင်းနဲ့ချင်းချင်းနဲ့မူးမူးညွတ်နဲ့ဘလူးသေးရွာကအသက်48နှစ်အရွယ်ရှက်နီနဲ့ဗမာသွေးနောတဲ့ဦးမောင်စောရဲ့အိမ်မက်တွေတကယ်ဖြစ်လာတော့မှာပါ2015ရွေးကောက်ပွဲတုန်းကသူဟာပေတိုင်းတာဝန်ကြီးကိုမှမေးပေးခွင့်မရခဲ့ပါဘူး
ကျွန်တော်တို့2015မှာတော့ကျွန်တော်တို့မထည့်လို့မရဘူးဗမာဆိုဗမာမှရှားဆိုရှားမှအဲ့လိုထည့်လို့ရတာလေကျွန်တော်တော့ထည့်လို့မရပါဘူးဟုတ်တယ
်မင်းစင်ပြုစုရာမှာတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာရွှေ့ပြောင်းနေထိုင်နေတဲ့တိုင်းရင်းသားတမျိုးမျိုးဟာအဲ့ဒီပြည်နယ်နဲ့တိုင်းဒေသကြီးအတွင်းမှာနိုင်ငံတော်ဥယျာဉ်နဲ့စုစုပေါင်း3,100ခန့်လုံးရှိခဲ့ရင်အဲ့ဒီတိုင်းရင်းသားတွေအတွက်တိုင်းတရရဝင်ကြီးထားရှိပေးပါတယ်။အချင်းပြင်းနေမှာတော့ဗမာတိုင်းတရရဝင်ကြီး၊ရှမ်းတိုင်းတရရဝင်ကြီး၊လီစုတိုင်းတရရဝင်ကြီး၊ရဝမ်တိုင်းတရရဝင်ကြီးတွေရွေးချယ်ရမှာပါ။ဆိုလိုတာကအချင်းပြင်းနေမှာနေထိုင်တဲ့မေးဆန္ဒရှင်ပြည်သူတို့ကမေးပေးတော့မယ်ဆိုရင်ပြည်သူလွတ်တော်အမျိုးသားလွတ်တော်တိုင်းဒေသကြီးလွတ်တော်တင့်နဲ့နှစ်အပြင်အဆိုပါမေးဆန္ဒရှင်ဟာရှမ်းဖြစ်ပါကရှမ်းတိုင်းတရရဝင်ကြီးနေရာအသက်ပါရွေးချယ်ပေးရပါတယ်။အခုလက်ရှိမှာခက်ခဲကြုံတွေ့နေရသူတွေကရှမ်းပြည်မှာကာပြားတိုင်းရင်းသားတွေပါဥမောင်စိုးလိုရှမ်းပြည်မှာတိုင်းရင်းသားတွေကရှမ်းတိုင်းရင်းသားရဲရဝန်ကြီးကိုမေးပေးခြင်းပဲ2015ခုနှစ်ကဦးနစ်သက်ရတိုင်းရင်းသားရဲရဝန်ကြီးရွေးချယ်ခွင့်ဆုံးရှုံးခဲ့ပါတယ်2020မှာတော့ရှမ်းပြည်မှာဒါမှမဟုတ်ရှမ်းနဲ့တခြားတိုင်းရင်းသားတခုတွေးနောသူတွေဟာမင်းစင်းပါမပါကြည့်ပြီးရင်သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးမှာမိမိဘေးတိုင်းရင်းသားရဲရဝန်ကြီးကိုမေးပေးမယ်ဆိုတာကိုစီရင်ပေးခဲ့ရမှာဖြစ်ပါတယ်မပုံတင်အထောက်အထားမရှိတဲ့သူတွေကတိုင်းရင်းသားကိုမေးပေးချင်တယ်ဆိုရင်မိဘတကောင်စင်းမိဘတွေရဲ့မပုံတင်ပြပြီးအဆိုပြုရမယ်လို့သိရပါတယ်ရွေးကောက်ပွဲကော်မရှင်ကလည်းအခက်အခဲမရှိမေးစင်းမှာထည့်သွင်းပေးမယ်ဖြစ်တယ်လို့လည်းသိရပါတယ်ဝချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကရွေးကောက်ပွဲအရာရှိဦးထွန်းအောင်ခိုင်က
ဟိုပြီးတဲ့2015တုန်းကတော့တခုရှိတာရှမ်းမမာပေါ့ကွာရှမ်းမမာဆိုရင်တို့လောက်ကရေးတဲ့သဘောကရှေ့ကရှမ်းပြည်အဖေနောက်ကဗမာပြည်အမေအဲ့ဒါဆိုရင် ပေးဘက်ကဥစ္စာကိုသူကမေးပေးခွင့်ရရှမ်းကိုပေးခွင့်ရအမပေးခွင့်မရဘူးအဲ့ရင်အရင်ကတော့လောဘကသမထကအဲ့လိုရှိတယ်အဲ့လိုတော့အဲ့လိုပဲငါတို့ဗမာအပြင်တော့သူမပုံတယ်မှာဗမာဆိုမှုရှမ်းပါတယ်ဆိုရှိုက်တော့ရှမ်းမှာလို့ပါလို့ရှိရင်တော့သေးကြရယ်ရှမ်းမဲစင်းမှာတော့ပါဘူးပါအဲ့ဆန်သားစရာအကြောင်းရှိဘူးငါတို့ဒါဥပဒေရပေးတဲ့အဖွင့်ရေးပဲပေးဖို့ပေးရမှာ
အဲ့ဒါလိုခက်ခဲတွေမဖြစ်အောင်2024အတွက်ရွေးကောက်ပွဲမှာတော့ပြောင်းလဲမှုတွေရှိလာပါတယ်။အဲ့ဒါလိုခက်ခဲတွေမဖြစ်အောင်2024အတွက်ရွေးကောက်ပွဲမှာတော့ပြောင်းလဲမှုတွေရှိလာပါတယ်။ခုကြတော့ရှမ်းသမားလို့မပုံတင်မှာရေးထားတဲ့မေးသမ်းချင်းတယောက်ကသူ့ရှမ်းပေးကြီးရှမ်းပေးကြီးမာတယ်လို့တောင်းဆိုရင်ရှမ်းမဲစင်းမှာသူ့ကိုထည့်ပေးလို့ရတယ်။ဗမာဥပေးကျင်တယ်လို့သူပြောရင်တောင်းဆိုရင်တို့မေးစ ဒီနေ့ကတော့ကျွန်တော်တို့မိသားစုအခက်အခဲကိုလည်းနားလည်ပါမယ်။ဒီမှာလည်းလုံးဝမရှိတဲ့လူပိုင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပြီးသူတွေအနေနဲ့အထိပထမအကြိမ်ကိုက်ခဲ့ပါတယ်။ဒါပြင်မေးစံတာရှင်စင်မာယွန်းတာတွေရှိတဲ့အတွက်နောက်ထပ်တစ်ပတ်ထပ်တော်ပြီးသူပြအကြိမ်ကိုတော့အောက်တိုဘာလ၃ရက်နေ့ကနေ၁၄ရက်နေ့အထိတက်မှတ်ခဲ့တာပါ။
အဲ့ဒီအချိန်မှာမင်းစင်မှာကိုပေးချင်တဲ့တိုင်းတိုင်းရေးရဝန်ကြီးကိုအဆူမပြုတ်ခဲ့သူတွေနဲ့ပတ်သက်ပြီးမြို့နာခရံရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌဦးတန်းစွေကဒီကွာဘာပေးချင်နေဆိုတာကိုသောသောနဲ့မဲစင်းကြီးကြံတော့သွားကြည့်ပြီးတော့မှတောင်းဆိုပိုင်ခွင့်ရှိတယ်။ဒါတော့တောင်းဆိုလို့မရတော့သူစင်းနေမှာပါတယ်ဒါပေမဲ့ပေးရတော့မှာ။ဒါပေမဲ့
မင်းစင်ပထမတစ်ကြိမ်ကကလေးကရှန်တိုင်းတရားရဝန်ကြီးကိုမေးပေးဖို့အစုပြုတ်ခဲ့ပေမဲ့ဒုတိယအကြိမ်မှာလည်းထပ်မနေသေးတာကိုမဆင်မမြင်တို့မိသားစုဂျုံတွေ့နေရတာပါသူကအရင်တစ်ခေါက်တုန်းကကျတော့တမိသားစုလို့အားလုံးကဗမာထဲမှာရောက်နေတယ်အခုတစ်ခေါက်ကျတော့လည်းဟိုအမအမေတယောက်တည်းရှန်ထဲမှာရောက်ပြီးတော့ကျန်တဲ့မိသားစုတွေကလည်းဗမာထဲမှာရောက်နေတယ်အဲ့ဒါဥလို့တော့မေးကြည့်လိုက်တယ်ဥလေးလို့
အခုဒီလိုဒီလိုပဲဖြစ်နေတယ်လို့ဆွေးကကြဦးလေးအေးတဲ့နေုံးဒါဆိုလို့ရှင်သူတို့ဟိုရုံးကစီးလေးနော်အေးအေးကော်မရှင်ကအဲ့ဒါသူ့ကိုမေးကြည့်ထားတယ်ဆိုပြီးမှအဲ့ဒါရတဲ့အတွက်သွားနေလိုက်ပြန်နေလိုက်တဲ့ဆိုပြီးမှကိုလည်းပြန်ခဲ့လိုက်တယ်အခုအကြောင်းမပြောဘူးအချိန်နေဘယ်လိုလဲဆိုတော့မသိသေးဘူး။ဒေတာခံတွေပြောပြချက်အရာကတော့အခုလိုရှန်တိုင်းတရားရဝန်ကြီးနေရာကိုမေးပေးခြင်းပဲမဲ့
ွေးကလည်
းအင်္ဂူလာပြီးမှစိန်စိန်မူတွေကရာအင်မူတွေကလာပြီးမှအဲပုံစံ30ပုံစံ30ပုံစံ30လာပူကြပုံစံ30တွေလာကောက်မယ်ဆိုတဲ့ဟာမျိုးပဲပေါ့
ဟု
တ်အင်းအောင်စုစင်းနေလာကောက်မယ်အဲ့လိုကောက်သွားလိုက်ကြတယ်ဘာအကြောင်းညာအကြောင်းဘာအရေးညာအရေးကျွန်တော်တို့မပြီးလိုက်မသိလိုက်ရဘူးပေါ့တကယ်ဖြစ်တင်တာကဒီရွာမာတွေနိုးစော်ထားတင်တာပေါ့နော်တကောင်စင်းအတွက်မင်းလာကောက်ဟိုလူရည်စင်းလာကောက်မယ်ဒီအဲရှမ်ပမာလို့မဖုန်နေခင်ထားတဲ့လူတွေကပမာရေးရမှာထည့်ရှင်လားချမ်းရေးရမှာထည့်ရှင်တလားအဲ့လိုမျိုးအဲ့လိုမျိုးလဲမေးတင်တယ်
ပြီးခဲ့တဲ့2015ခုနှစ်မှာတော့ကိုပေးတင်တဲ့တိုင်းရင်းသားရေးရဝန်ကြီးမဟုတ်ပဲကော်မရှင်ကသတ်မှတ်ပေးတဲ့တိုင်းရင်းသားရေးရဝန်ကြီးကိုပေးရတဲ့ရှမ်းပမာတိုင်းရင်းသားအများပြရှိခဲ့တယ်လို့သူကဆိုပါတယ်ကချင်ပြည်နယ်မှာရှမ်းတိုင်းရင်းသားရေးရဝန်ကြီးအတွက်မေးပေးခွင့်ရှိသူ2သိန်းကျော်ရှိပေမဲ့ရှမ်းပမာမပုံတင်ကိုင်ဆောင်သူဘယ်နှဦးပါဝင်တယ်လဲဆိုတာကိုတော့စီးရင်အသေးစိတ်မရှိဘူးလို့ပြည်နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲကဆိုပါတယ်2019ခုနှစ်ဇွန်လကနေစက်တင်ဘာလအထိအထူးထွေအုပ်ချုပ်ရေးဦးစီးဌာနလူမှုကြီးကြပ်ရေးဦးစီးဌာနတို့နဲ့ပူးပေါင်းပြီးလူဦးရေစင်ကောက်ယူရေးစီမံချက်မင်းစင်ပြုစုရေးစီမံချက်တို့နဲ့စနစ်တကျကောက်ယူထားတာဖြစ်တယ်လို့လည်းရေကောက်ပွဲအရာရှိဦးထွန်းအောင်ခင်ကပြောပါတယ်ရှမ်းတိုင်းဒေသရေးဝန်ကြီးအတွက်မေးပေးခွင့်ရှိပေမဲ့အဆိုပြုတာမပြုလုပ်ခဲ့ဘူးဆိုရင်ကော်မရှင်ကလောဝကသတ်မှတ်ချက်အတိုင်းဖြည့်ထားတဲ့တိုင်းဒေသရေးဝန်ကြီးအတွက်ပဲမေးပေးရမှာဖြစ်ပါတယ်ဒီလိုမျိုးပုံစံတွေမဖြစ်အောင်မင်းစင်းလာကောက်တွေကပြည်သူတွေသိအောင်ပညာပေးလို့တင်တယ်လို့ပါတီဥက္ကဋ္ဌဦးဆိုင်ကျော်ထွေးကဆိုပါတယ်
ဆိုတော့မသိတဲ့လူတွေကအများကြီးပါ2020အတွက်လည်းမသိကြဘူးပေါ့နော်ဟိုမင်းစင်းပေးတဲ့အခါလည်းပဲဒီရှမ်းမရှမ်းပမာကိုင်တဲ့လူကရှမ်းကြီးရမှာပေးတင်တယ်လားဗမာမာကြီးရပေးတင်တယ်လားဆိုတော့လည်းဘယ်သူမှမမေးဘူးကိုယ်စင်းပါတယ်စင်ပြီးတာပဲအဲ့လိုရှမ်းကြီးရတို့ဗမာကြီးရတို့ကအေးဘီယူစိုက်ကြဘူးပေါ့နော်ဘီယူစိုက်တဲ့သူကနည်းတယ်အဲ့လိုမျိုးဖြစ်တာဟောကြီးနားလည်းပါမှမလုပ်ပေးနိုင်ဘူးဒီမဲယုံပညာပေးစနစ်တို့မဲဟိုမဲပေးပုံစနစ်တို့ကအရန်သူတို့ဘက်ကအရန်အားနေတယ်ဗျ
ဘာမှလည်းမလုပ်နိုင်ဘူ
းမင်းစင်းနှစ်ကြိမ်လုံးကြည့်ခဲ့ပြီးနှစ်ကြိမ်လုံးမှမရွေးနေလို့ပြန်လည်ပြင်ဆင်ခဲ့ပေမဲ့အခုထိရှမ်းတိုင်းဒေသကြီးရဝန်ကြီးကိုမေးပေးရဖို့မသေးချာသေးတဲ့အမစင်မမြင့်ကတော့
ဟိုကို့ဒီတမိသားစုလုံးလေနော်ကိုကရှမ်းဆိုရင်လည်းအကုန်လုံးရှမ်းနဲ့မှာပဲမဟုတ်ဘူးလားဟိုထည့်လိုက်တော့မယ်လေမဟုတ်ဘူးလားကိုလည်းဘလို့ပဲဖြစ်ဖြစ်ကိုဘိုးစင်ပေါက်ဆက်လည်းဒီရှမ်းနေပဲဆိုတော့လေနော်ကိုလည်းဒီရှမ်းပဲပေါ့မဟုတ်ဘူးလားတော်ကြနေဟိုတမိသားစုလုံးတော့ဟိုတယောက်ကရှမ်းပြစ်လိုက်ဒီယောက်ကဘာမှပြစ်လိုက်သေးစီမပြေဘူးလေနော်အဲ့လိုမျိုးဟိုပွဲလန်းတမင်တော်တာအဆာလေနော်အဲ့လိုမျိုးဟိုနည်းနည်းဝေပြကြတာပေါ့ကွာနော်အဲ့လိုမျိုးငါတို့ဒီအထက်ပိုင်းမှာတာအဲ့လောက်ထိဟိုကမဟုတ်တာဟိုအောက်ပိုင်းမှာဆိုလို့ရှင်ကသိရမလားသူတို့ကဟိုနည်းနည်းမှအတင်းဆောင်မခံဘူးတစ်ဖက်ပေါက်တယ်လေနော်
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးမယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Regina News Channel ကအစ္စာဒို့အတန်ကအေးအောင်ဇာနီနဲ့ဒိုင်းဂျင်းစတိုးဖြစ်ပါတယ်။ဒို့အတန်အပတ်စဉ်အတန်လွှဲအစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ10:00 နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00 နာရီကနေ9:00 နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုသန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိတော်နေ့လေးဖြစ်ပါစေရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ VOE American တန်မြန်မာပိုင်းစီစဉ်ကဆက်လက်တန်လွှင့်နေပါတယ်။ခုနိုဝင်ဘာလ10ရက်နေ့ကျင်းပမဲ့မြန်မာနိုင်ငံအထွေထွေရွေးကောက်ပွဲအတွက် 2 season တရဖြစ်တဲ့ပတ်စဉ်တင်ဆက်ပေးနေရမှာဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲနဲ့တရားမျှတမှုကုစားပြုမှုအာမခံချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပြမှာဖြစ်ပါတယ် Channel FFE ရဲ့ Editor ကုမှုတစ်က season တင်ဆက်ပေးထားပါတယ
်ဆင်တင်ဆက်ပေးနေတာဖြစ်တဲ့2020ရွေးကောက်ပွဲသူစီစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီဘက်မှာတော့2020ရွေးကောက်ပွဲနဲ့တရားမျှတမှုကုစားပြုမှုအာမခံချက်ဆိုတဲ့အကြောင်းတွေနဲ့ဆွေးနွေးသွားကြမှာဖြစ်ပါရစေ။အဲ့တော့ပါဝင်ဆွေးနွေးပြဖို့တဲ့ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့မှုဆောင်ဒါရိုက်တာဆိုင်းရဲကျော်လာမင်းဖြစ်ပါရစေ။ Accountable Action for Arakan ရဲ့ဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့သူထန်နိုင်ဖြစ်ပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကဒီ2020ရွေးကောက်ပွဲနဲ့တရားမျှတမှုကုစားပြုမှုအာမခံချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာဖြစ်ပါတယ်။အဲ့တော့ဒီရွေးကောက်ပွဲကလက်ရှိချိန်မှာဒီကမ္ဘာကယောဂါပြီးစိန်ခေါ်မှုကျက်ရဲ့လည်းကြုံတွေ့နေရတဲ့အခြေအနေဖြစ်တယ်။ဟောကဒီရွေးကောက်ပွဲကမဲပေးရင်မပေးရင်ရင်းခုန်မှုတွေလည်းရှိခဲ့တယ်။ဟောဒီဒီနေ့စကားရဲ့အချို့နေရာမှာကြုံတွေ့နေရတဲ့အခြေအနေမျိုးရှိရပေါ့။ဆိုတော့ဒီရွေးကောက်ပွဲကလည်းဒီစိန်ခေါ်မှုတွေများပြားနဲ့ဖြတ်တန်းရမယ့်အခြေအနေမှာရှိရပေါ့။ဆိုတော့ဒီလိုအခြေအနေမျိုးမှာဒီရွေးကောက်ပွဲရဲ့တရားမျှတမှုကုစားပြုမှုကဘယ်လောက်ထိအာမခံချက်ရှိနိုင်လဲ။ဘယ်လောက်ထိမျှော်လင့်လို့ရမလဲဆိုတာတွေကိုအခြေခံပြီးဆွေးနွေးမှာဖြစ်ပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ကိုစားရဲကြော်ဆောင်မျိုးကိုစလို့ပြီးနေပါတယ်။ဆိုတော့ဒီလိုစိန်ခေါ်မှုအကျင့်တွေနေတဲ့စက်တန်းနဲ့ရွေးကောက်ပွဲဖြစ်နေရောဒီရွေးကောက်ပွဲတရားဝင်မှုအားပါလိရွေးကောက်ပွဲရဲ့ကုစားပြုမှုကဘယ်လောက်ထိရှိလာလဲ။ဘယ်လောက်ထိမျှော်လင့်လို့ရမလဲ။ဘယ်လောက်ထိအာမခံချက်ရှိနိုင်လဲ။
ထမအောင်ဆုံးကတော့ကျွန်တော်တို့အားလုံးသိတဲ့အတိုင်း2020ရွေးကောက်ပွဲကကျွန်တော်တို့ကံဆိုးစွာနဲ့ပဲကျွန်တော်ဒီ COVID-19 ဆိုတဲ့ကျွန်တော်ကပ်ရောဂါကာလမှာကျင်းပမယ့်ရွေးကောက်ပွဲဖြစ်တာ။ဆိုတော့ဒါကတော့ကျွန်တော်တို့ဟိုဒီအတွက်ကိုကြီးမားတဲ့စိန်ခေါ်မှုပါပဲ။ဆိုတော့ငကူငူရင်းကိုရံကဒီလက်ရှိရှိနေတဲ့ရွေးကောက်ပွဲဥပဒေမူပေါင်းကကျွန်တော်တို့
ထောက်တဆယ်မှာလဲဒီယူကော့ပဲဥရီမူပေါင်းမယ်2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020ကနေ2020က
the channel တချို့နည်းနည်းပါပါကျွန်တော်အသေးပဲဖွင့်ဆိုချက်လေးတွေနည်းနည်းပြောင်းလာလွယ်ပြီးဆိုတဘောကတော့ဥရင်မူပေါ်ကတော့ကျွန်တော်တို့သိပြီးတော့မှဥရင်မူပေါ်ကတော့ဒီမိုကရေစီစံတုံးရဆိုလို့ရှိရင်တော့ငကိုတဲကူကအာကျွန်တော်တို့မေးခွန်းထုတ်เสียရှိတယ်ဒုတိယချက်ကကျတော့ခုနကကျွန်တော်ပြောတဲ့ဒီ COVID-19 ကာလမှာကြုံရင်ဆိုင်တဲ့ဟာမျိုးပေါ့ခုနဥရင်မူပေါ်ကိုယ်တိုင်ကအားနေချက်တွေဟာခွက်တွေရှိတယ်မှာကျွန်တော်တို့ကဒီ COVID-19 ကာယောဂါကိုကြုံရတဲ့အခါမှာရုပ်ောက်ပွဲကွင်းပြင်ဟာအာကျွန်တော်တို့ရုပ်ောက်ပွဲပါဝင်ရှင်ပြိုင်ခွင့်အနေထားဟာအာမညီမမျှဖြစ်ဖို့ပို့ပြီးတော့မှဖန်တီးပေးလို့ဖြစ်တယ်ဟိုဒီရုပ်ောက်ပွဲမှာပါဝင်ရှင်ပြိုင်နေနိုင်ငံရေးပါတီတွေကိုယ်စားလှယ်လောင်းတွေအားလုံးကသူတို့အရင်တော့အလုပ်တလိုမျိုးလွတ်လွတ်လပ်လပ်သွားလို့မရဘူးသူတို့မဲဆန္ဒနေနေသူတို့သွားပြီးတော့မှအာရှင်နေတွေ့ဆုံပြီးတော့မှမူဝါဒတွေကိုရှင်းပြလာမျိုးအငင်းခုန်ကြလာမျိုးအဲ့ဒါမျိုးကိုကျွန်တော်မလုပ်နိုင်ဘူးအဲ့ဒါဒီရုပ်ောက်ပွဲရဲ့COVID-19 ကြောင့်မလို့အကြီးမားဆုံးထိခိုက်မှုပဲဆိုမလုပ်နိုင်တဲ့အချိန်မှာပဲအဲကျွန်တော်တို့ကဒီရုပ်ောက်ပွဲကော်မရှင်နေနဲ့နိုင်ငံရေးပါတီတွေအားလုံးကိုဒီလိုဟာမျိုးတွေတီးကြားတောက်တဲ့ mechanism တခုကျွန်တော်ရန်ရရတခုမဖန်တီးပေးနိုင်မဖန်တီးနိုင်ကြောင့်မို့ရုပ်ောက်ပွဲကွင်းပြင်ဟာမညီမမျှဖြစ်လာတယ်ပထမဆုံးမညီမမျှဘာလို့ဆိုရှင်ဒီရန်ကုန်ဝေးအရင်းအမြစ်ကြွယ်ဝတဲ့နိုင်ငံရေးပါတီတွေနဲ့ရန်ကုန်ဝေးအရင်းအမြစ်မရှိနိုင်ငံရေးပါတီကြားထဲမှာ social media အသုံးပြုမှုဆိုတဲ့အခါကိုသူတို့မှကွာချက်ဖြစ်တယ်နောက်တစ်ခုကကျတော့အာဏာရပါတီနဲ့အာဏာမရတဲ့ပါတီတွေကြားထဲမှာကွာချက်ဆဖြစ်တာတခြားပါတီတွေကတော့ message စီရင်ပိတ်ပင်တယ်အာဏာရပါတီတွေအပိတ်ပင်ခံရတာပါဒါပေမဲ့တချို့လို့ဘာဖြစ်လဲဆိုတော့ဒါပေမဲ့ကျွန်တော်တို့စီမှာကျတော့နိုင်ငံပိုင်မီဒီယာတွေရှိသတင်းစာရေးအခါမှာအာဏာရပါတီအနေနဲ့ကျတော့အစိုးရအဖွဲ့အနေနဲ့သူတို့ရဲ့လုပ်ပိုင်권တွေဘိုင်ဆောင်ချက်တွေကိုပြောပြတဲ့အခါမှာမဲဆွဲတဲ့သဘောမျိုးဖြစ်တာ။ဆိုအဲ့ဒီမှာနေကျွန်တော်တို့ကဟိုမရည်ရွယ်ပဲနဲ့ကိုကသဘောအလုံးလျောက်ကိုကကျွန်တော်တို့ကရုပ်ောက်ပွဲကွင်းပြန်မညီမနှဖြစ်တယ်။ဆိုရုပ်ောက်ပွဲကော်မရှင်ဟာဒီသက်ဆိုင်ရာရုပ်ောက်ပွဲနဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေနဲ့ပုံမှန်ဆက်ဆံတာတွေမရှိဘူး။နိုင်ငံရေးပါတီနဲ့ဆက်ဆံတာတွေမရှိဘူး။မရှိတဲ့အခါမှာရုပ်ောက်ပွဲနဲ့ပတ်သက်တဲ့ပုံလင်းမြင်တာပြင်သာမှုတွေကကျွန်တော်တို့ကမေကွန်ထုတ်စရာကြီးဖြစ်လာတယ်။အဲဒါကအထူးသဖြင့်အင်မတန်အရေးကြီးတဲ့မဲဆန္ဒနယ်တွေပဲဖြစ်တဲ့ရုပ်ောက်ပွဲတွေမကျင်းပဖို့ဆုံးဖြတ်ခဲ့တဲ့ရခိုင်လိုတွေဟာမျိုးအဲ့လိုဟာမျိုးမှဆိုလို့ရှိရင်သက်ဆိုင်တဲ့နိုင်ငံရေးခေါင်းဆောင်တွေနဲ့နိုင်ငံရေးပါတီနဲ့တွေ့ဆုံဆွေးနွေးတာတွေမဟုတ်တဲ့ခါမှာရုပ်ောက်ပွဲကော်မရှင်ပေါ်မှာယုံကြည်မှုကကျသွား။ဆိုဒါကတော့ကျွန်တော်တို့2020ရုပ်ောက်ပွဲအတွက် COVID-19 အပြင်ကိုရုပ်ောက်ပွဲကော်မရှင်ရဲ့ကျွန်တော်စီမံခန့်ခွဲပုံဟိုနဲ့ပြပဆက်သွယ်ရေးဒီဟာကြောင့်မို့လို့ဟိုဒီကျွန်တော်ရုပ်ောက်ပွဲဟာမကျင်းပခင်ကလေးကရုပ်ောက်ပွဲအချိုကာလမှာကျွန်တော်တို့ကအငင်းပွားစရာအငင်းခုန်စရာတွေအများကြီးဖြစ်တယ်လို့ကျွန်တော်ပထမသုံးသပ်ချင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော် True Test နိုင်ကိုတော့ဒီရခိုင်ပြည်နဲ့ပတ်သက်ပြီးတော့ပို့ပြီးတော့မေးချင်တယ်ခင်ဗျာအဲ့တော့ရခိုင်ဘာကလက်ရှိချိန်မှာဒီစေအေးဆိုင်ရာကျတဲ့ကြုံတွေ့နေရတယ်ဒီနောက်တာဒီဘောကတယောက်ကပြီး COVID-19 ရဲ့ကျတဲ့ကြုံတွေ့ရတယ်အဲ့တော့ဒါရဲဆိုလို့ဒီရုပ်ောက်ပွဲမကျင်းပနိုင်တဲ့နေရာတွေရှိလာပြီးတော့ဒီမဲ့ပေးပေးဆုံးရှုံးရတဲ့ဟာတော်များများဒီအခြေအနေရှိသွားတယ်ပေါ့ဆိုတော့ဒီလိုရှင်နေမျိုးမှာဒီရွေးကောက်ပွဲနဲ့ရခိုင်ပြည်ရဲ့စဉ်းစားချက်မှာဆိုဒီရွေးကောက်ပွဲကနေပြီးတော့ရခိုင်ပြည်သူတွေကိုဘယ်လောက်ကိုစားပြုပေးနိုင်လဲပေါ့ဆိုရခိုင်ပြည်သူတွေရဲ့ကိုစားပြုမှုကိုဒီရွေးကောက်ပွဲကဘယ်လောက်ပေါ်ဆောင်ပေးနိုင်လဲပေါ့ဆိုတော့ဒါတစ်ချက်ပေါ့ဆိုတော့နောက်တစ်ချက်ကဒီရွေးကောက်ပွဲကနေပြီးတော့ရခိုင်ပြည်နယ်ကအကျက်သေးတွေကိုဘာတွေဖြည့်ရှင်းပေးနိုင်တာရှိနေလဲပေါ့နောက်တစ်ခါဒါအောင်လို့ဒီရွေးကောက်ပွဲကြောင့်ဒီရခိုင်ပြည်မှာဘယ်လိုအကျက်သေးတွေဖြစ်လာနိုင်လဲရှိတယ်ဆိုတော့ဒါကိုလည်းသုံးသပ်ပေးနေချင်ပါတယ်ခင်ဗျာဆိုတော့ထူးထက်နိုင်ဒီပေါ်မှာတစ်ချက်တော့ဆွေးနွေးပေးပါအောင
်ပထမဆုံး UEC ကဒီအော်တိုဘာ6ကထုတ်ပြန်ချက်မထုတ်ခင်အထီးကျမတို့မှာကဒီ session နဲ့ attend နဲ့မေးပေးခွင့်ရတဲ့လူကြီးအရေအတွက်က16သိန်းကျော်ရှိရပါတော့နော်ဆိုတော့ဇယင်းထုတ်ပြန်တဲ့အချိန်မှာကျတော့ဒီ12သိန်းကျော်ကမေးပေးခွင့်အမရလိုက်တော့ဘူးအခိုင်ဒီနေကိုစားပြုမှုကပြည်တော်စုလွတ်တော်မှာဆိုလို့ရှိရင်တို့တို့နေခွင့်ရမဲ့ဒီရမဲ့ seat plan ရဲ့55.1%ကလုံးဝဖြောက်ခံလိုက်ရတယ်အဲဆိုတော့စုစုပေါင်း44.83%ပဲရှိမယ်ဆိုတော့အဲ့ဒီဟာကတဝက်တော်မရှိဘူးဆိုတော့နောက်ပြီးရင်ရခိုင်ပြည်နယ်လွှတ်တော်အနေထားနဲ့ကြတော့ဒီအဲ34နေရာ plus ပြီးလို့ရှိရင်ဒီချင်းနေရာတနေရာဆို35နေရာအဲ့နေရာမှာနေရာ20ကမရှိတော့ဘူးကိုစားပြုမှုအခြေအနေကတည့်ရအတိုင်းပဲဒါကမြင်ထင်တာမြင်တာရှိတဲ့ဟာမျိုးပေါ့နော်ပြင်ဆင်ပြီးတော့ထွက်လာတဲ့ဟာကလည်းဒါကြောက်ဖြူမှာနည်းနည်းကြောက်ဖြူမှာကျပ်မှာဒီဟွာပါတယ်အုတ်စု3အုတ်စုပါတယ်အမ်းပါတယ်တောင်ကုန်းနည်းနည်းပြန်ပါလာခြင်းဆိုတော့အဲ့ဟာတွေကလည်းဘာမှအပြောင်းလဲမရှိဘူးထောက်ဝတ်ကြော်တော့ပြည်ထောင်စုမှာရောပြည်နယ်မှာရောထောက်ဝတ်ကြော်တော့လူတွေကိုကျမတို့ကတင်မြှောက်ခွင့်မရတော့ဘူးဆိုတော့ဒါ representation လို့ပြောလိုက်လို့ရှိရင်ကျမတို့ ကိုကျမတို့ကိုဘယ်တော့ဒီတက်လာမဲ့အစိုးရရောပြည်နယ်အစိုးရရောပြည်ထောင်စုအစိုးရဟာရခိုင်ပြည်သူတွေကိုကိုးစားမပြုဘူးရှင်။အဲဒီရခိုင်ပြည်မှာကျမတို့တွေ2015တုန်းကကျမဆို2015တုန်းကစပြီးတော့ဆုံးမေးပစ်ခဲ့တာပေါ့နော်။ဆိုတော့ရခိုင်ပြည်မှာ ANB ကလမ်းဒီ energy ကတနင်္ဂနွေလုံးတိုင်းတိုင်း landslide ဒီတန်းအဲတောင်မြိုကမ်းပြည်နိုင်တကယ်တော့ကျမတို့စီမှာအဲ့လိုနိုင်တော့ဒီအဲ့မှာပြည်ထောင်စုထင်မှာလေကျမတို့ရဲ့ဒီ representative တွေအများကြီးရောက်သွားတယ်ပြီးနေမှာရောဖြစ်စင်တော့ဒီအဲ့လိုမျိုးအနေထားမျိုးမှာတော့မှဒီရခိုင်ပြည်မှာတောက်လျှောက်ဒီစစ်ရေးပဋိပက္ခတွေပြင်းထန်လာတဲ့အနေထားပြီးလို့ရှိရင်2016ဒီပဋိပက္ခတွေဖြစ်တယ် military operation တွေဖြစ်တယ် community ကြားထဲမှာအာတင်းမာမှုတွေအများကြီးဖြစ်တယ်ပြီးလို့ရှိရင်အခု2019ဒီဇင်ဘာကစပြီးတော့စစ်ရေးပဋိပက္ခတွေပြင်းထန်လာတာအခုဆိုနှစ်နီးပါးကတ်လာပြီအဲ့ဒီအနေထားမျိုးမှာကျမတို့မှာဖြစ်ခဲ့တဲ့အခင်းကျင်းနိုင်ငံရေးခင်းကျင်းကအများကြီးပဲပြည်သူတွေရုန်းကန်ခဲ့ကြရတယ်ပြည်သူတွေ traumatize ပြောမစဲစိတ်ထန်ရတယ်ရတယ်အဲ့ဒီအနေထားမှာအဲ့ဟာကိုကျမတို့တင်မြှောက်ထားတဲ့လူတွေကပြည်တော်စုထဲမှာသူတို့အတန်ထွက်ဖို့ကြိုးစားတယ် represent လုပ်ဖို့ကြိုးစားတယ်အဲ့ဒီအချိန်မှာ rejected တယ်ဆွေးနွေးခွင့်မပေးဘူးအများကြီးပဲဖြစ်သွားတာစစ်ဘုံကပိုကြေပြန့်လာပြီးတော့ပြည်သူတွေစကားပြောဖို့ပြီးလို့ရှိရင်ပြည်သူတွေရဲ့ပါဇက်တွေနားတွေကိုဖွင့်ပေးမယ်လက်တော်အမတ်တွေဆိုတာကျမတို့မှာခုန90ရာခိုင်နှုန်းကအဖြောက်ခံလိုက်ရတယ်ဆိုတော့ကျမတို့ရဲ့အနာဂတ်ဘယ်လိုဖြစ်မလဲပေါ့ကျမတို့အရန်စိတ်ပူနေတယ်ဆိုတော့အကြက်ဒီထေပိုရောက်နေမယ်အဲ့ဒီအကြက်ဒီလိုပြောတဲ့အချိန်မှာလေရခိုင်ပြည်သူတွေရဲ့အကြက်ဒီပဲမဟုတ်ဘူးဒါအစိုးရတက်လာမဲ့လက်ရှိအစိုးရအနာရလာမဲ့အစိုးရရဲ့အကြက်ဒီအကြီးမားဆုံးအကြက်ဒီဖြစ်နေမှာဒီရခိုင်ပြည်မှာဖြစ်ခဲ့တဲ့ဒီ community conflict တွေအုပ်စုလူတိုင်းဝိုင်းနေကြတဲ့ကပဋိပက္ခတွေရောအခုစစ်ရေးပဋိပက္ခတွေရောလောလောလဆိုင်တန်ရရောအဲ့ဒီဟာတွေအကုန်လုံးသူတို့ဖြေရှင်းရတော့မှာအဲ့ဖြေရှင်းတဲ့အခါမှာလေပြည်သူရဲ့ပူပေါင်းပါဝင်မှုအရန်ကြီးကြီးတယ်ဆိုတော့ပြည်သူတွေကယုံကြည်မှုမရှိတဲ့သူနဲ့စကားပြောမှာမဟုတ်ဘူး။ယုံကြည်မှုမရှိတဲ့သူနဲ့ကျမတို့ဆက်ဆံမှာမဟုတ်ဘူး။ဆိုတော့ခုနလိုမျိုးကျမတို့အတိမတ်မပြုတ်နိုင်ဘူးဆိုတော့အစိုးရတက်လာပြီဆိုရင်ကျမတို့ကသူတို့နဲ့ပြောမစင်ချိချက်ဆက်ဆံဖို့တဲ့အရန်ခက်ဖြစ်နေတယ်။ဆိုတော့ရခိုင်ပြည်သူတွေက grievances တွေအများများနေပြီ။နိုင်ငံရေးအရမကျေနပ်မှုတွေအများများနေတဲ့အချိန်မှာလက်နက်နိုင်ပဋိပက္ခကိုအပိတ်ထောက်ခံမှုပို့ပြီးတော့မြင့်တက်လာနိုင်တယ်လို့တစ်ဖက်မှာဒီတရင်ဝင်အစိုးရနဲ့ချိတွေ့ဆက်ဆံမှုကအရင်တုန်းကတည်းပို့ပြီးတော့ကြမ်းတက်လာနေမယ်။အဲ့ဒီဟာအဲ့အကြက်တွေကရခိုင်တွေပဲမဟုတ်ဘူးအဲ့ဒီဟာရဲ့ဒဏ်ကိုရခိုင်တွေလေးအရန်ခံစားရလိမ့်မယ်အလူးလင်းခံစားရလိမ့်မယ်သူတို့အဲ့ဟာကိုတက်လာမဲ့ဆိုးရရောအရန်ခံစားရလိမ့်မယ်တပြင်းနေမကြမ်းမှန်ရတာတနိုင်ငံလုံးမကြမ်းမှန်တာပဲ
ဆိုတော့ဒီရိုင်းကလည်းကျွန်တော်ကိုဆိုင်ကိုပဲစပြီးမေးချင်ပါတယ်ဆိုတော့ဒီသူကတိုင်ဆင်းပြီးသွားတဲ့အထဲမှာလေဒီရေကော့ပွဲမှာမဲပေးပိုင်ခွင့်ရှိတဲ့သူတွေဒီမဲပေးခွင့်ဆုံးရှုံးရတယ်ဆိုတဲ့ကိစ္စတွေလည်းပါတယ်ပေါ့ဆိုတော့ဒီရေကော့ပွဲမှာဒီမဲပေးတဲ့သူတွေနဲ့တာတာဒီနောက်နောက်ကဒီကိုသားပြုမှုတွေနဲ့သွားတာဒီဒီကောက်ွဲအရာဝင်မှုကိုဘယ်လိုပြသက်ရမှုတွေရှိလာနိုင်လဲဆိုတော့ဒီဟာလဲကိုဆိုင်စနစ်ပြသိမှာခင်ဗျာ
ဟုတ်ကဲ့ဒီကိုစားပြမှုဘယ်လိုပြောရလဲပထမဆုံးကျွန်တော်တို့ကဒီရွေးကောက်ွဲစနစ်ကိုပါကျွန်တော်ကပြန်ကြည့်ဖို့လုပ်မယ်ထင်တယ်ခုနကကိုစားပြမှုကတော့ခုလက်ရှိတော်တော်စေရှိထားပြီးသားရွေးချယ်ကမ်ပိုင်းခွင့်ရှိတဲ့နေရာတွေကနေပြီးတော့မှအဲ့နေရာတွေကိုရွေးကောက်ွဲတွေဖြတ်လိုက်တဲ့ကြောင့်မလို့အမှတ်မရတော့ဘူးဒါကတော့ကျွန်တော်တို့အရန်ရှင်းတဲ့ကိစ္စပေါ့ရခိုင်ပြည်နယ်ကကိုမြို့နယ်အဲချမ်းပြည်နယ်မှာဆိုရင်က6မြို့နယ်15မြို့နယ်တကယ်တမ်းကျတော့ဟိုကျွန်တော်တို့စီမံကအာဒီပမာလူမျိုးတစ်မျိုးတည်းမဟုတ်ပါတခြားတိုင်းရင်းသားမျိုးစုံရှိတယ်တခြားဘာသာမျိုးစုံရှိတယ်တခြားကျွန်တော်တို့ဟိုကိုစားပြုမှုမျိုးစုံရှိတယ်ဆိုတော့လက်ရှိရှိနေတဲ့ရွေးကောက်ပွဲစနစ်ရဲ့သဘောတရားအရကျတော့အနိုင်ရသူအကုန်လုံးစနစ်ဖြစ်တဲ့အတွက်ကြောင့်မို့လို့ဟိုကျွန်တော်တို့ဒီရခိုင်ကတော့ဒါအင်မတန်ထူးခြားတဲ့နိုင်ငံရေးဝိသုသားရှိတဲ့အတွက်မို့လို့ဟိုသူတို့ကတောက်လျှောက်အရင်ကျွန်တော်တို့ရွေးကောက်ပွဲ1990ရွေးကောက်ပွဲတွေရခိုင်ပြည်နယ်မှာရခိုင်မဲရခိုင်ပါတီပဲနိုင်တာဒါကတော့ကျွန်တော်တို့အင်မတန်ထူးခြားတယ်။တခြားမှာကျတော့ကျွန်တော်တို့ကအနိုင်ရပြီပဲအဲကျွန်တော်တို့ကဒီပြည်တော်စုတော်မှာကိုစားပြုခွင့်မရတာဆိုကျွန်တော်တို့ရဲ့ခုရွေးကောက်ပွဲစနစ်ရဲ့သဘောတဘာဝဟာဥပမာဆိုကြပါစို့ဟိုကျွန်တော်တို့က2015မှာဆိုရင်တနိုင်ငံလုံးမှာရှိတဲ့မဲကိုအကြမ်းင်းတွက်ကြည့်တာဆို57ရာခိုင်နှုန်းကိုပဲမြို့သားညမှုပွဲချုပ်ကရတယ်။ဒါပေမဲ့တော်မှာကိုစားပြုမှုကကျော80ကျော်ထိတည်ရတယ်ဆိုအဲ့ဒီပုံမျိုးဒါတော့ကျွန်တော်ရွေးကောက်ပွဲစနစ်ကိုပါကျွန်တော်တို့ကဘလူဟာမျိုးကကျွန်တော်တို့တိုင်းပြည်မှာရှိတဲ့နိုင်ငံသားတွေရဲ့နိုင်ငံရေးမျှော်မှန်းချက်တွေကိုစားပြုမလဲဆိုတာတော့ကျွန်တော်ပြန်တော့တက်ဖို့ဟု
တ်ကဲ့ဖြစ်တဲ့နိုင်ငံကိုတော့ဒီဒါနဲ့ဆက်ဆက်လို့နေချင်တာလည်းရှိပါတယ်ဒါပါလဲဆိုရင်ရွေးကောက်ပွဲတို့ပြင်ဆင်မှုတနိုင်ငံလုံးနဲ့သက်ဆိုင်တဲ့ရွေးကောက်ပွဲတို့ပြင်ဆင်မှုပေါ်မှာဘယ်လောက်ထိအားရချင်တယ်မှုရှိတယ်ပေါ့ဒီရွေးကောက်ပွဲကော်မရှင်ရဲ့လက်ရှိပြင်ဆင်မှုတွေပေါ်မှာဆိုဒါလေးလည်းဆွေးနွေးပေးပါဦး
ဟုတ်ကွာအားရကျင်တ်မှုပြောလို့ရှင်တော့ညီမအနေနဲ့ပုံမှန်လေးပြောမှာဆိုတော့0ပေါ့နော်လုံးဝပေါ့ကျင်တ်အားမရှိဘူးရှင်ဒီကောက်ပွဲကော်မရှင်ကဒါဒီကျမတို့ကိုဒီ cancel လုပ်တဲ့ဇာတ်ရင်းတွေမျိုးစိမပင်ဖြတ်ခင်မှာသူတို့ကတပတ်မှတ်ပေါ့နော်သက်ဆိုင်ရာဝန်ကြီးဌာနအများစုနဲ့ meeting ထိုင်ခဲ့တယ် consult လုပ်ခဲ့တယ်လို့ပြောတယ်အဲ့မှာနောက်ပိုင်းသတင်းရှင်းလင်းမှုတွေဆက်တက်လုပ်ကြတယ်ဒီသမဏပြောရေးစခွင့်ရှိသူဥစော်တွေလုပ်တယ်ပြီးလို့ရှင်သမဏတက်မတော်ကထုတ်ပြန်တယ်ဆိုတော့အဲ့မှာသူတို့အပြန်အလှန်ကျမတို့ဘာတွေ့ရလဲဆိုတော့အပြန်အလှန် volleyball ပုတ်ကြတယ်လို့ကျမတို့ရတယ်အဲ့ပေါ့နော်ဆိုတော့ပြည်သူကဘယ်ဟာတော့ယုံရမှာလဲအဲ့ဆိုသူတို့ consult လုပ်ပေဆိုတဲ့ဟာဘယ်ဟာတော့ပြီး consult လုပ်နေကြရတယ်အခုတမျိုးတော့ကြတမျိုးတွေဖြစ်တယ်ပေါ့နော်ဆိုတော့ပြည်သူကတော့ရိုးရှင်းစဉ်းစားတာပဲဒါဆိုတော့တည်င်းနေယုံကြည်ခြင်းလို့ ဟိုပြောစင်တာသူတို့တွေဘာပြောလဲဆိုတာသိချင်လို့ကျမတို့ကလိုက်ပြီးတော့နားထောင်ရတယ်ဘာတွေပြောနေကြလဲဘာတွေဖြစ်နေကြလဲကျမတို့ကအဲ့လောက်ပဲတတ်နိုင်တယ်ဆိုတော့ကျမတို့ကတောက်လျှောက် UEC ဆိုတဲ့ဟာကရွေးကောက်ပွဲပြီးမှဝုန်းဝုန်းလို့ပေါ်လာတာမဟုတ်ဘူးတောက်လျှောက်ရှိနေခဲ့တာဆိုရှင်ဘာလို့ဒီကျုပ်တွေပြင်ဆင်ပြီးတော့မလုံခံခဲ့ကြတာလဲဒီကိစ္စသိချပြီလားအဲ့ဒီဒေတာမှာမလုံခြုံဘူးလုံခြုံတယ်ဘလို့တတ်မှတ်လဲဘလို့ sample data နဲ့တတ်မှတ်ထားတာလဲဘလို့ criteria တွေနဲ့ချမှတ်ထားတာပြည်သူကိုချပြပါပြည်သူလူထုရဲ့မေးပေးတဲ့အခွင့်အရေးဆိုတာ democracy နိုင်ငံရဲ့အမြင့်ဆုံးအမြင့်ဆုံးအခွင့်အရေးဖြစ်တယ် civil rights ပေါ့နော်ကျမတို့2020ရွေးကောက်ပွဲမှာလက်ရှိအနိုင်ရအစနိုင်ငံရေးရပါဝါရှိတဲ့သူတွေရေနောက် UEC ရေတခြားလူတွေကျမတို့ရဲ့အခွင့်အရေးကိုကာကွယ်ပေးဖို့တက်ပြတ်ကွက်ခဲ့တသမိုင်းပဲ
ဆိုတော့ကျွန်တော်ဒီနောက်ဆုံးပိုင်းလေးဆက်သွားကြပါမယ်နောက်ဆုံးပိုင်းမှာလည်းကျွန်တော်ကိုဆိုင်ကိုပဲစာပြီးနေကြပါတယ်ကျွန်တော်ရှိမှဆွေးနွေးခဲ့သလိုပဲလက်ရှိဒီရွေးကောက်ပွဲကဒီကမ္ဘာကယောဂါပြီးဒီ COVID-19 ကျတဲ့ကြုံတွေ့နေရတဲ့အခြေအနေတွေဖြစ်တယ်ဆိုတော့ဒီလိုအခြေအနေမျိုးမှာလုံးဝရွေးကောက်ပွဲကိုဒီလေ့လာစောင့်ကြည့်မှုတွေကဘလောက်ထိအလုပ်ဖြစ်နိုင်လဲ။ဆိုတော့ဒီရွေးကောက်ပွဲတရားမျှတမှုကိုဘလောက်ထိစောင့်ကြည့်နိုင်လဲ
။ဒီ COVID-19 ကြောင့်မို့လို့ဟိုနိုင်ငံရေးပါတီတွေဒီအတွက်သွားလာလို့ရှာတွေ့ထိခဲ့တယ်လို့ပဲရက်ဖက်အဖွဲ့အစည်းတွေကျွန်တော်တို့တော်တော်ခက်ပါတယ်။ပထမချက်ဆို COVID ကြောင့်မို့လို့ဟိုကျွန်တော်တို့ရဲ့စောင့်ကြည့်နေလာတဲ့အဲကျွန်တော်တို့ဟိုပုံစံတွေအားလုံးကြောင်းလိုက်ရတာ။ဒါပေမဲ့ပုံပြီးတော့ကန်ဆိုးလာတာကျွန်တော်တို့အဖွဲ့ကသူဖြစ်ပုံကန်ဆိုးတာကျွန်တော်စောင့်ကြည့်နေတာကိုကျင်တယ်စောင့်ကြည့်လိုက်ခွင့်နဲ့တင်တဲ့ခါမှာငကိုရုံးက2015မှာရော2019မှာ18မှာမရှိတဲ့နောက်ထပ်စံလုံးကိုဟိုအသုံးပြီးတော့မှကော်မရှင်ကစောင့်ကြည့်လိုက်ပေးချတယ်။တဘောကတော့အရင်တော့ရွေးကောက်ပွဲစောင့်ကြည့်လိုက်ခြင်းနဲ့ဆိုရင်ရက်ဖက်ဖွဲ့စည်းတွေကတင်လိုက်ရုံပဲတင်လိုက်ရင်ကျွန်တော်စောင့်ကြည့်လိုက်ခွင့်ရမယ်။ရက်ဖက်ဖွဲ့စည်းက registration ရှိမရှိရှိနိုင်ငံသားတွေလက်ခံမခံပြည်တွင်းလက်ခံလက်ခုကျတော့ကျွန်တော်ကပြည်တွင်းဖြစ်နိုင်ငံသားရန်ပုံကိုဖြစ်ရန်ပုံကိုလက်ခံတယ်ဆိုလို့ရှိလို့ရှိရင်registration မရှိဘဲနဲ့ရန်ပုံဝင်လက်ခံတယ်ဆိုလို့ရှိရင်ဒီအဖွဲ့အစည်းကတရားမဝင်အဖွဲ့အစည်းဖြစ်တယ်။ဒါကြောင့်မို့လို့စောင့်ကြည့်တဲ့လူမပေးနိုင်ဘူးဆိုလို့မှပယ်လိုက်တာ။တဘောကတော့ဒီကျွန်တော်အသိပ္ပံပုံတွေကို interpretation ရွေးကောက်ပွဲကော်မရှင်ရဲ့အသိပ္ပံဖွင့်ဆိုပုံက registration မရှိဘဲနဲ့ဘယ်သူစီမံလုပ်ဝင်လက်ခံလို့မရဘူး။ PDF ပြပါပြီ။ဒါကြောင့်မို့လို့တရားမဝင်ဘူး။ဒါကြောင့်ဆိုတော့ကျွန်တော်တို့ကဇူလိုင်မှာစပြီးတော့တင်တယ်။ဒါပေမဲ့ကျွန်တော်တို့တကယ်တမ်းစောင့်ကြည့်တဲ့ဝင်ရတာကကျွန်တော်တို့စက်တင်ဘာကျမှရတာ။နောက်ထပ်အရေးကြီးတဲ့အယူဆတစ်ခုကပါလဲဆိုတော့ကျွန်တော်သတိထားမိမှာပေါ့။အရင်တော့ကျတော့ကျွန်တော်ရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့သူတွေကိုရွေးကောက်ပွဲစောင့်ကြည့်လေ့လာသူလို့ခေါ်တယ်။အခုကျတော့ရွေးကောက်ပွဲလေ့လာသူလို့ခေါ်တယ်။ဆိုတော့တဘောကတော့အရက်ဖက်အဖွဲ့အစည်းတွေမှာမြင်တဲ့ perception ပြောင်းသွားတာ။ဆိုတော့တဘောကတော့မင်းတို့ငါတို့စောင့်ကြည့်စရာမလိုဘူး။ငါတို့ကစောင့်ကြည့်ခံမဲ့သူမဟုတ်ငါတို့ကအာဏာပိုင်ဖြစ်တယ်ငါတို့တော့မှန်တယ်။မင်းတို့စောင့်ကြည့်လေ့လာတယ်မင်းတို့လာလေ့လာခြင်းလေ့လာလို့ရတယ်တဘောပဲ။အဲ့ဒါကအရေးကြီးတဲ့အယူဆအပြောင်းလဲပဲ။ဒီကောင်အင်မတန်အရေးကြီးတယ်။နောက်တစ်ခုကတော့ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာစောင့်ကြည့်လေ့လာခွင့်မရတဲ့လုပ်ငန်းစဉ်တွေပါလာတယ်။အရင်တော့ကပေးတယ်အခုကျတော့ကျွန်တော်တို့မပေးတော့။နောက်ဆုံးတစ်ခုကတော့ကျွန်တော်တို့အခုရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ရှိရင်ကော်မရှင်ရဲ့စဉ်းစားပုံကဘယ်လိုလဲဆိုတော့အရင်လိုပဲသူကစဉ်းစားတာ။တဘောကတော့ဗျာ။ဟာအရင်တော့ကလည်းအဲကျွန်တော်ရွေးကောက်ပွဲတွေကိုလေးလအကြမ်းမှကျင်ညာမယ်။အခုလည်းလေးလအကြမ်းမှကျင်ညာ။မဟုတ်အခုရင်ဆိုင်နေတာ COVID-19 ကပ်ရောဂါဖြစ်တယ်။ပြင်ဆင်မှုဟာအရင်တက်ဘူး။ဆိုကြပါစို့မက်ဆွေဆင်းရီကာလဆိုရင်9ရက်နေ့မှာ10ရက်နေ့မှာမက်ဆွေဆင်းရီစမယ်။မက်ဆွေဆင်းရီလုံးလို့ရပြီကျင်ညာ6ရက်နေ့ညမှကျင်ညာ။9ရက်နေ့မှာ SOP ကျင်ညာ။နိုင်ငံရေးပါတီတွေဘယ်လိုပြင်ဆင်မလဲ။ကျွန်တော်တို့စောင့်ကြည့်လိုက်တဲ့သူရဲ့ question တွေမှာကျွန်တော်ဘယ်လိုချက်လက်စလုပ်မလဲ။ကျွန်တော်တို့စောင့်ကြည့်လိုက်တဲ့ဆိုတာကျွန်တော်ခုနကပြောလေ့လာတာမဟုတ်ဘူး။ကျွန်တော်တို့ကစောင့်ကြည့်နေတာဘုတော့ကိုကျွန်တော်လက်နဲ့ချီပြင်ဆင်ရတယ်မေကွန်နီတီဆောက်ရတယ်တင်တန်းနေပေးရတယ်ရွေးကောက်ပွဲကော်မရှင်ရဲ့တည်င်းအချက်နဲ့စီမံခန့်ခွဲပုံနဲ့လုပ်ပုံကံတွေတော့ကျွန်တော်တို့ဒီရက်ဖက်ဖွဲ့စည်းတွေရဲ့စနစ်တကျပေါအောင်စောင့်ကြည့်ဖို့အင်မတန်ခက်ခဲတယ်တည်င်းအချက်နဲ့ရယူမှုကျွန်တော်ခက်ခဲတယ်အခုနောက်ဆုံးစင်ကောင်မှုကဘာလဲဆိုရှင်တကယ်ကောင်းပြီရွေးကောက်ပွဲနေ့မှာကျွန်တော်တို့ကရွေးကောက်ပွဲမင်းုံနဲ့မှာဝင်လို့ရမှာမရတော့ကျွန်တော်မသိသေးဘူးကျွန်တော်တို့နဲ့ပတ်သက်တဲ့ SOP အခုချိန်ကြီးမသေးခွဲဘူးဆိုတော့ရုပ်တရက်ချင်းတော့ဒါဟာဘာပြောမလဲစောင့်ကြည့်နေတာကိုမရတာပဲပြဿနာမရှိမဟုတ်ဘူးကျွန်တော်တို့ကပွန်လင်းမြင်သာမှုရဲ့တိုင်းတာချက်ပဲရွေးကောက်ပွဲဖြစ်စင်မှာရက်ဖက်ဖွဲ့စည်းရင်ပါဝင်ခွင့်ရသလားစောင့်ကြည့်ခွင့်ရသလားဆိုတာမရဆိုတော့ရွေးကောက်ပွဲရဲ့ပွင့်လင်းမြင်သာမှုတိုင်းတာရဲ့စံနှုန်းထဲမှာပါတာဆိုတော့ဒီဟာကျွန်တော်တို့စောင့်ကြည့်လိမ့်တာကိုလို့ပြောခါပေးစောင့်ကြည့်လိမ့်တာကိုကျွန်တော်ပြောတာမဟုတ်စောင့်ကြည့်လိမ့်တာကိုဆိုတာရက်ဖက်ဖွဲ့စည်းစောင့်ကြည့်လိမ့်တာကိုပြောတာမဟုတ်ရွေးကောက်ပွဲဖြစ်စင်ရင်ပွင့်လင်းမြင်သာမှုကိုကျွန်တော်ပြောတာဆိုတော့ရက်ဖက်ဖွဲ့စည်းရင်ပါဝင်ခွင့်ရခွင့်မရတော့တကယ်အတွက်ကျွန်တော်တို့အဲ့ဘက်ကအရေးမကြီးပါဘူးစောင့်ကြည့်လိမ့်တာခွင့်ရခြင်းမရခြင်းထက်စားလို့ရှိရင်ရွေးကောက်ပွဲပွင့်လင်းမြင်သာမှုရှိသလားမရှိဘူးဆိုတဲ့တိုင်းတာလေဟာဒါအူကျွန်တော်တို့ဟိုဒီ2020မှာတော့ဒါအင်မတန်ကြီးမားတဲ့စိတ်ကူ
ဒီနောက်ဆုံးနေတော့ကျွန်တော်ထုတ်ကန်နိုင်အောင်မေးချင်တာရှိပါတယ်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီတိုင်းရင်းသားနိုင်ငံရေးပါတီရဲ့ဒီခန့်ကန်ကားနဲ့ဒီလှုပ်ရှားမှုတွေကနည်းနည်းအေးဆက်နေတယ်ဆိုတဲ့ပုံစံမျိုးကြီးများတာရှိတယ်ခင်ဗျာဆိုတော့ဒီဘက်မှာဒီပါပြောကြဆိုကြတာကဒီရွေးကောက်ပွဲမှာဒီတိုင်းရင်းသားပါတီတွေကိုမဲပေးမဲ့အစားဒီဒီမပါတီကိုမဲပေးဖို့ဆိုတဲ့ပြောကြဆိုကြတာလည်းရှိပါတယ်ဆိုတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီတိုင်းရင်းသားတွေရဲ့ခန့်ကန်ကားကကြောက်ဆုံးနေတဲ့အခြေအနေမှာရှိသလားပေါ့ဒါမှမဟုတ်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီတိုင်းသားတွေကဒီရွေးကောက်ပွဲမှာဒီစိတ်ဝင်စားမှုတွေညှိနှိုင်းသွားနေတာပေါ့ ဆိုတော့ဒီပေါ်မှာဘယ်လိုသုံးသက်ချင်တာလို့ရှိနေတာဒါလေးလည်းသုံးသက်ဆွေးနွေးပြီးပါအောင
်နော်ဟုတ်ကျွန်မကတော့လေအဲ့လိုမျိုးရှိရဆိုရင်တော့ကျွန်မကတော့အဲ့ဟာကိုတခြားဒီအပြောင်းခံရတဲ့ဒီဗမာမော့ဒ်တိုင်းသားတွေကလက်ခံမှာမဟုတ်ဘူးဆိုတာကျွန်မပြောရေးတယ်တကယ်ဖက်ဒရယ်ကိုလိုချင်တယ်ပြီးလို့ရှိရင်ကိုကျွန်မကိုဖန်တီးခွင့်ပြီးလို့ရှိရင်ကိုပြည်ကိုတိုင်းဒေသကြီးကိုကိုဒီပြောမယ်ဆိုလို့ရှိရင်ကိုလက်ကိုရှင်နဲ့အုပ်ချုပ်ရှင်ကြတယ်ဆိုတော့ဒီနားလေတဲ့သဘောတရားပေါ့နော်ကိုလာတဲ့ဒေသကြောင့်ကိုသိတယ်အဲ့ဒေသကဘာတွေဖြစ်နေလဲဘာတွေလိုအပ်ချက်ရှိလဲဆိုတာကိုသာသိတယ်ဆိုတော့အဲဒါကလက်တွေ့လေးကြတယ်ဒါနိုင်ငံတကာမှာရောပဲဖက်ဒရယ်ကိုကျင့်သုံးတဲ့ဂျာမနီလိုနိုင်ငံမျိုးတွေ US လိုနိုင်ငံမျိုးတွေစားနိုင်ငံတွေမှာကလေးတော်နိုင်ငံမြို့မှာဒီဟာပဲပြောကြတာပဲသူတို့ရွေးကောက်ပွဲတွေရဲ့ဟိုဟာကြီးနိုင်ဒါလူမျိုးခွဲခြားတာမဟုတ်ဘူးသူတို့တွေက regionalist တွေငါဒီဒေသကလာတာငါဒီဒေသကိုကောင်းကောင်းသိတယ်ဒီဒေသကိုဘယ်လိုစီမံခန့်ခွဲရအောင်ဆိုတာကောင်းကောင်းသိတယ်ဒီလိုမျိုးသဘောတရားကိုနားလေတဲ့သူတွေဆိုလို့ရှိရင်အဲ့လိုမျိုးဒီမှာပါတီကိုပေးမှဘေးပါတီကိုပေးမှဆိုတဲ့စကားကိုသူတို့နားယောင်မှာမဟုတ်ဘူ
းဟုတ်ကဲ့ဟုတ်ကဲ့ဒီကဆိုတော့ကျွန်တော်တို့ဒီဆွေးနွေးရတဲ့အချိန်ပြည့်သွားတယ်ဒီမှာပဲကျမှဖြစ်သွားတယ်အဲ့တော့ပါဝင်ဆွေးနွေးပေးကြတဲ့ကိုစိုင်းရဲ့ကျော်သွားမြင့်ဖြူထက်နိုင်လို့ကျေးဇူးတင်ကြောင်းပြောလိုပါခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
တန်ကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်သမ္မတလောင်းဂျိုးဘိုင်ဒန်ကိုအနိုင်ရသူဖြစ်နေအမေရိကန်သတင်းမီဒီယာအသီးသီးကတွက်ချက်ကြေညာလိုက်ပြီးဖြစ်ပါတယ်။အခုလိုသတင်းမီဒီယာတွေကကြေညာခဲ့ပြီးမကြားခင်မှာပဲဂျိုးဘိုင်ဒန်ကနိုင်ငံတွင်းစည်းလုံးညှဉ်းညွတ်ကြဖို့အတွက်ကြေညာချက်ထုတ်ပြန်ပန်ကြားလိုက်ပါတယ်။မဲဆွဲပွဲတွေပြီးစီးသွားပြီးဖြစ်ပြီးဒီချိန်မှာအရင်တုန်းကတစ်ဖက်နဲ့တစ်ဖက်ပြင်းပြင်းထန်ထန်ပြောကြားခဲ့တာတွေနဲ့ဒေါသတွေကိုအတိတ်မှာထားခဲ့ဖို့နဲ့တနိုင်ငံလုံးအတူလက်တွဲရမယ့်အချိန်ဖြစ်ကြောင်းပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံအတွက်စည်းလုံးညှဉ်းညွတ်ရမယ့်အချိန်ဖြစ်ကြောင်းလည်းပြောကြားခဲ့တာပါ။ဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်ကိုရွေးကောက်ပွဲမှာအနိုင်ရသူဖြစ်နေတဲ့သတင်းမီဒီယာတွေကရေးသားနေချိန်မှာပဲအမေရိကန်ရဲ့အနီးကပ်မိတ်ဆွေနိုင်ငံတချို့ကစနေနေ့မှာပဲဂျိုးဘိုင်ဒန်ကိုကြိုးစိုးဂုဏ်ပြုကြောင်းပြောကြားလာကြပါတယ်။ဒီထဲမှာ G7 နဲ့ NATO စစ်မဟာမိတ်အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဂျာမနီ၊ကနေဒါနဲ့ပြင်သစ်တို့ကပထမဆုံးအတိအမှတ်ပြုပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီကနေ့ကျင်းပတဲ့2020ရွေးကောက်ပွဲအတွက်မဲယုံတွေကိုမနေ့6နိုင်မှာစတင်ဖွင့်နေလိုက်တာဖြစ်ပြီးပြည်သူတွေမဲပေးနေကြပါပြီ။လူရေ54တန်းကျော်ရှိတဲ့မြန်မာနိုင်ငံမှာမဲပေးခွင့်ရှိသူပေါင်းက38တန်းရှိပြီးအများစုမဲလာပေးမယ်လို့မျှော်လင့်ထားကြတာပါ။2020ရွေးကောက်ပွဲမှာနိုင်ငံရေးပါတီ90ကျော်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီး NLD ပါတီကကိုယ်စားလှယ်လောင်းအများဆုံးဖြစ်ပါတယ်။အိန္ဒိယသမုတ်ကြရတဲ့ကအန်ဒမန်နဲ့နီကိုဘာကျွန်းစုနာမှာတန်လျက်ဖြစ်ပွဲမြန်မာနိုင်ငံသား12ဦးပါတဲ့လေငယ်တဆင်းကိုအိန္ဒိယကယုရန်ဆောင်တပ်ကဖမ်းဆီးလိုက်တယ်လို့စနေနေ့မှာအိန္ဒိယထုတ်သတင်းတွေမှာဖော်ပြပါတယ်။ဒီလေငယ်ကိုအိန္ဒိယကင်းလက်ရဟတ်ရင်တစင်းကတွေ့ရှိခဲ့တာဖြစ်ပါတယ်။သူတို့ကိုစစ်ဆေးဖို့အတွက်အိန္ဒိယကျွန်းစုရဲ့ Port Blair မြို့ကိုခေါ်ဆောင်သွားပြီးဖြစ်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တော်ရှင်ပေါင်းစိတ်ချမ်းသာကိုချမ်းသာချက်ပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မင်းတက်ပါ။
This program has come to you from the Voice of America, Washington.